Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ပြည်ပပေါင်းကကင်းဝေးကြပါစေ2025ခုနှစ်ဖေဖော်ဝါရီလ22ရက်စနေနေ့မနက်ခင်း View Radio စီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ရဲ့ပထမနာရီဘက်ကတော့ Radio Lightometer 25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနအိစာအစီအစဉ်တစ်ခုလုံးကို Jerusalem ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ကျွန်မခင်ယူထွေးပါရှင်
ဂျော်ဒန်မြစ်နောက်ဖက်ကမ်းဂျမ်ဖတ်တင်းတင်းရေးကိုအစ္စရေးကရှိန်မြှင့်နေပါတယ်ဂျမ်ဖတ်တိုက်ခိုက်မှုတွေအာဖဂန်ကလာနိုင်သေးတယ်လို့ဝန်ကြီးမာကိုရူဘီယိုကဆိုပါတယ်အငင်းပွားနေတဲ့ဝေဟင်ပိုင်နက်ကိုဖိလစ်ပိုင်ချုပ်ဖောက်ခဲ့တယ်လို့တရုတ်ကစွပ်စွဲလိုက်ပါတယ
်မန္တလေးအိုးဘိုအချင်းထောင်မှာနှစ်ရှည်ထောင်တန်းကြာခံနေရတဲ့နိုင်ငံရေးအချင်းသူတူပြီးခဲ့တဲ့ရက်ပိုင်းလုံးကဝယ်လွန်သွားခဲ့ပါတယ်ကျမရေးဆောင်ရှောက်မှုမရလို့နိုင်ငံရေးအချင်းသားတွေတိတ်ဆုံးနေရတဲ့အခြေအနေသတင်းပေးပို့ချက်အပြင်အေးလေးဒေသမှာတော့တိုက်ပွဲကြောင့်ဒေသခံတွေထောင်ထဲချီစစ်ပေးရှောင်နေရတဲ့အခြေအနေနောက်ရခိုင်ပေါက်တော်မှာဘုံကျဲတိုက်ခိုက်ခံရတဲ့အခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။ပုံမှန်တင်ဆက်ပေးနေတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာအမျိုးသမီးကဏ္ဍတုဒ္ဓဆောင်ရင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာစစ်စင်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
အစ္စရေးနိုင်ငံတယ်လီဗစ်မြို့ကဘတ်ဒီယမ်အစင်ချေဘုံဒေသမှာပောက်ကွဲမှု၃ခုဖြစ်ပေါ်ခဲ့တဲ့နောက်ဂျော်ဒန်မြစ်အနောက်ဘက်ကဒေသမှာအကြမ်းဖက်တိုက်ဖြတ်စစ်ဆင်ရေးကိုတိုးမြှင့်ဖို့အစ္စရေးကာကွယ်ဝန်ကြီးကတောက်ကြနေမှာအမိန့်ပေးခဲ့ပါတယ်။ချက်တပင်းညပိုင်းမှာလူမပါတဲ့ဘတ်စကားတွေပေါ်မှာပောက်ကွဲမှုဖြစ်ပေါ်ခဲ့တာပါ။ထိခိုက်ဒဏ်ရာရသူတော့မရှိပါဘူး။အစ္စရေးကာကွယ်ဝန်ကြီးကတောက်ကြနေကအနောက်ဘက်ကဒေသကိုတောရောက်ဆင်မှာအခုလိုအမိန့်ပေးခဲ့တာဖြစ်ပြီးဒါဟာအကြမ်းဖက်သမားတွေကိုပြတ်သားတဲ့သတင်းစကားပားလိုက်တာဖြစ်ကြောင်းပြောပါတယ်။ဂါဇာပြည်ရဲ့သဘောတူညီချက်အရဟမတ်စ်တွေကအစ္စရေးတရားခံတွေကိုပြန်လွှတ်ပေးတယ်လို့အစ္စရေးကလည်းပါလက်စတိုင်းအချင်းသားတွေကိုပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။သူတို့ကိုအနောက်ဘက်ကဒေသကိုပို့ပေးနေတာပါ။အစ္စရေးကတေချာစောင့်ကြည့်နေတာဖြစ်ပြီးဒီထဲကဒဇုံတယောက်ကအကြမ်းဖက်လှုပ်ရှားမှုလုပ်လာရင်ချက်ချင်းတုံ့ပြန်အရေးယူမယ်လို့လည်းပြောပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးကဝေးတပ်ဖွဲ့ IDF ဟာအစ္စရေးလုံခြုံရေးအေဂျင်စီနဲ့အစ္စရေးနေကြာဆောင်တပ်တို့နဲ့အတူတွဲပြီးဒီသတင်းပတ်တဲ့မှာပဲအနောက်ဘက်ကဒေတာကအကြမ်းဖက်သမားဆစ်ဆင်ရီတွေကိုလုခဲ့ပါတယ်။အမေရိကန်ရဲ့ကာကွယ်ရေးအထောက်ပံ့တွေအတွက်ယူကရိန်းရဲ့တွန်းထွက်သင်္ဟန်စာတကန်တာမှာအမေရိကန်ကိုယင်းနှိမ့်နှံခွင့်ပေးဖို့ပါဝင်တဲ့အဆိုပြုချက်ကိုယူကရိန်းကလက်ခံပြီးသဘောတူစာချုပ်ချုပ်ဆိုမယ်လို့သူမျှော်လင့်ကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေးမိုက်ခ်ဝေါ့စ်ကတောက်ကြနေမှာပြောပါတယ်။ယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်ညှိနှိုင်းမှုတွေကအစိပ်ပိုင်းတစ်ခုဖြစ်နေတဲ့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကယူကရိန်းမြေရှားတပ်တို့နဲ့ပတ်သက်ပြီးအဆိုပြုထားတာဖြစ်ပါတယ်။ထရမ့်အစိုးရအဖွဲ့ကနူးတင်ပြတဲ့အဆိုပြုချက်ကိုယူကရိန်းသမ္မတဗလိုဒီမီယာဇီလန်စကီညင့်ပယ်ခဲ့တဲ့နောက်ဝေါ့စ်ကဝါရှင်တန် DC မြို့ပြန်မှာကျင်းပတဲ့နှစ်ပတ်လည်စီပက်ကွန်ဆာဗေးတစ်နေလာခံမှာပြောကြားခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်ကယူကရိန်းအတွက်ကောင်းမွန်ကြောင်းယူကရိန်းသမ္မတမကြခင်မှာပဲလက်မှတ်ရေးထိုးမှာဖြစ်ကြောင်းလည်းသူကပြောပါတယ်။သမ္မတထရမ့်ကတော့သမ္မတအင်ဂျူက Republican ပြည်နယ်အုပ်ချုပ်ရေးမှူးများအဖွဲ့တောက်ကြတဲ့စုဝေးပွဲမှာသူရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြောဆိုကြတာဟာယူကရိန်းသမ္မတလို့မဟုတ်ဘဲတိုက်ကိုကောင်းမွန်တယ်လို့ပြောပါတယ်။တာလီဘန်တွေထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်နိုင်ငံတွေကအုပ်ချုပ်သူကင်းမဲ့နေတဲ့ဒေသတွေဟာအစွန်းရောက်အဖွဲ့တွေလှုပ်ရှားဖို့အတွက်အခွင့်အရေးပေးတယ်လို့ဖြစ်နေတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးမာကိုရူဘီယိုကပြောပါတယ်။အမေရိကန်ထောင်လင်းအချက်လက်တွေအရအာဖဂန်နစ္စတန်ကအယ်ကိုင်ဒါနဲ့ IS စစ်သွေးကြောအဖွဲ့တွေဟာအမေရိကန်မှာ2000ခုစက်တင်ဘာ17ရက်လိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေလှုပ်လာနိုင်ခြေရှိမရှိ CBS ရုပ်သံရဲ့မေးမြန်းခန်းမှာဝန်ကြီးရူဘီယိုကပြောကြားတာဖြစ်ပါတယ်911မှာတိုင်ရင်အခြေအနေမျိုးလို့ပြောလို့မရပါပဲဒီဒေသတွေမှာဒီဖွဲ့တွေခြေကိုယူကြံစီဖို့အခွင့်အလမ်းတွေရတော့နိုင်တယ်လို့ပြောပါတယ်အာဖဂန်နိုင်ငံတွေကတချို့ဒေသတွေမှာ IS တွေအယ်ကိုင်ဒါတွေလှုပ်ရှားနေတယ်လို့ပြောတဲ့အခါမျိုးမှာတချို့ကိစ္စတွေမှာတော့တာလီဘန်တွေကပူးပေါင်းဆောင်ရွက်တယ်လို့လည်းပြောပါတယ်။ဒါအပြင်ဒီအကြမ်းဖက်အဖွဲ့တွေလှုပ်ရှားမှုဟာအာဖဂန်တနိုင်ငံတည်းမှာသာမဟုတ်ကြောင်းလည်းပြောပါတယ်။တာလီဘန်တွေဘက်ကတော့ဝန်ကြီးရူဘီယိုရဲ့အခုလိုပြောကြားချက်ကိုမတုံ့ပြန်သေးပါဘူး။ဒါပေမဲ့သူတို့ဟာအာဖဂန်တနိုင်ငံလုံးကိုထိန်းချုပ်ထားတာဖြစ်ကြောင်းနဲ့တခြားနိုင်ငံခြားအဖွဲ့အစည်းတွေအာဖဂန်မြေပေါ်မှာလှုပ်ရှားမှုမရှိဘူးလို့အမည်ပြောလို့ရှိပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနက်9နာရီထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ VOA American တန်ကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားကုန်သွေးဆိုင်ရာမကြေနှက်ချက်တွေကိုတရုတ်ဒုဝန်ကြီးချုပ် Healing Fund နဲ့အမေရိကန်ဘဏ္ဍာရေးဝန်ကြီး Scott Benson တို့တောက်ချန်တွေကအပြန်အလှန်ဆွေးနွေးပါတယ်။တရုတ်အစိုးရအနေနဲ့ Sandano မွေးဆေးမှောင်ခုံမှုတွေကိုတားဆီးဖို့နဲ့မျှတတဲ့စီးပွားရေးဖြစ်အောင်ပိုချိုးပန်းရမယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးကပြောသလိုတရုတ်ဒုဝန်ကြီးချုပ်ကလည်းအမေရိကန်သမ္မတ Trump ရဲ့တွင်ကုန်ခွန်သက်တိုးမြှင့်ချမှတ်မှုပေါ်မှာတရုတ်ဘက်ကစိုးရင်ချက်တွေကိုဆွေးနွေးတယ်လို့နိုင်ငံအစိုးရတွေကထုတ်ပေါ်ပြောဆိုကြတာပါ။မပြေလည်မှုတွေဖြေရှင်းနိုင်မှုအတွက်နှစ်ဖက်ဆက်သွယ်ရေးလမ်းကြောင်းဆက်လက်ထားရှိဖို့ကမ္ဘာစီးပွားရေးအင်အကြီးဆုံးနိုင်ငံကြီးနှစ်နိုင်ငံရဲ့စီးပွားရေးထိပ်တန်းအရာရှိတွေသဘောတူညီကြတဲ့အကြောင်းအွန်လိုင်းပေါ်မှာဗီဒီယိုကောခေါ်လုပ်တဲ့ဆွေးနွေးပွဲအဖွဲ့မှာအမေရိကန်ဘဏ္ဍာရေးဌာနကပြောပါတယ်။အမေရိကန်စီးပွားရေးအမေရိကန်လုံခြုံရေးတွေနဲ့နိုင်ငံလုံခြုံရေးကိုကာကွယ်ပေးနိုင်တဲ့ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာမူဝါဒတွေချမှတ်အကောင့်ထက်ပေါ်တော့ဖို့စိတ်ပိုင်းဖြတ်ထားတယ်ဆိုတာကိုလည်းဘဏ္ဍာရေးဝန်ကြီးကအလေးပေးပြောဆိုခဲ့တာပါတယ်ဖလပိုင်ယာနေမီအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ပေါ်ကဝင်းတဲကိုတောက်ချာနေကသူ့ရဲ့လင်း၃ဆင်းတရားမဝင်ဆဲလွတ်ခဲ့ပြီးနှစ်နိုင်ငံကြားကာလတာရှိနေမီအငင်းပွားပြီးတင်းမာနေတဲ့အခြေအနေကိုပိုဆိုးလာစေတယ်လို့တရုတ်ကဆက်ဆွဲပါတယ်တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနှိပါကိုတရုတ်ကသူ့ပိုင်ဆိုင်ချောင်းကြီးညာထားတဲ့အတွက်ဖိလစ်ပိုင်ပါဝင်တခြားဒေသရင်းနိုင်ငံတွေနဲ့ပါထိတ်တဲရင်ဆိုင်မှုတွေကြုံနေရတာဖြစ်ပါတယ်။ဖိလစ်ပိုင်ရဲ့ C28 လင်းနှစင်းနဲ့ဒေရင်တစင်းဟာကျွန်း separate ကျွန်းလို့တည်ရတဲ့တရုတ်ပိုင်နန်ရှာကျွန်းတွေတဝိုက်ကဝင်းဟင်ပိုင်တဲ့ထဲကိုတရားမဝင်ကျူးကျော်ဝင်ရောက်လာတယ်လို့တရုတ်စစ်တပ်ကတောက်ကြနေမှာပြောပါတယ်။တရုတ်စစ်တပ်ကဒါကိုစောင့်ကြည့်ခဲ့ပြီးတတိပေးနှင်ထုတ်ခဲ့တယ်လို့ PLA တောင်ပိုင်းဒေသကုကဲဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဖိလစ်ပိုင်ကယူရန်ဆောင်တက်ရဲ့ကျေးဇူးပင်တွေထုတ်ပြန်ချက်မှာတော့ဖိလစ်ပိုင်ငါးဖန်ဌာနဟာဖိလစ်ပိုင်ပိုင်နယ်ဖြစ်တဲ့စပရလီကျွန်းစုဝင်းဟင်မှာလင်းနှစင်းနဲ့ဆစ်ဆဲခဲ့ကြောင်းဖိလစ်ပိုင်လင်းတွေရတရုတ်ရေးတပ်ရဲ့တရားမဝင်ဝင်ရောက်တဲ့ချင်းချမှုနဲ့အမြဲကြုံနေရပြီးဒီလိုတရားမဝင်တရုတ်ကယူရန်ဆောင်တက်လှုပ်ဆောင်မှုတွေကိုမှတ်တမ်းတင်ထားတယ်လို့လည်းပြောပါတယ်ကမ္ဘာရေခဲပြင်ကြီးတွေရဲ့အရေးပြောင်းလဲမှုလွန်ခဲ့တဲ့10နှစ်အတွင်းအရှိန်မြင့်လာတာကိုသိပ္ပံပညာရှင်တွေတွေ့ရှိခဲ့ကြပါတယ်ဒီလိုရေးအရေးပြောနှုံးဟာအရင်ကခံမှန်းထားရတဲ့ပုံမြန်လာနေတာဖြစ်ပြီးပင်လယ်ရေမျက်နှာပြင်လည်းပုံမြင့်တက်လာတယ်လို့သတိပေးပါတယ်။ကမ္ဘာရေပြင်ရေပြင်ကြီးတွေဟာဥတုရသည်ထိန်းချုပ်ဖို့စောင့်ကြည့်ရမှာအရေးပါတယ်လို့လူသန်းထောင်ပေါင်းများစွာအတွက်ရေတန့်ထုတ်ပေးတဲ့အရင်းမြစ်တွေလည်းဖြစ်ပါတယ်။အခုချိန်မှာကမ္ဘာကြီးပုံလွှဲလာမှုနဲ့အတူသူတို့အရေးပြောနှုံးကမြန်လာတာပါ။နိုင်ငံတကာသုတေသနအဖွဲ့ရဲ့လေ့လာတိုင်းထွာချက်တွေအရ2012ကနေ2013 10နှစ်တွင်းရေခဲပြင်အရေးပြောနှုံးဟာလုံခဲ့တဲ့ဆန်နှစ်အတွင်းအရေးပြောင်းလုံးတဲ့36ရာခိုင်နှုန်းပိုလာတာတွေ့ရပါတယ်။အနည်းကတော့ရေခဲတန်ချိန်ဘီလီယံ290ကျော်အရေးပြောခဲ့တာတွေ့ရပြီးဒါကကမ္ဘာမှနေထိုင်သူအားလုံးနှစ်ပေါင်း30ရေသုံးဆွဲမှုနဲ့ညီမျှတာဖြစ်ပါတယ်။ဇူရစ်တက္ကသိုလ်ပါမောက္ခမိုက်ကယ်ဇမ်ကတော့ဒီတွေ့ရှိချက်ဟာထိတ်လန့်တုန်လှုပ်စရာကောင်းတယ်လို့ပြောပါတယ
်ဖေဖော်ဝါရီလ22ရက်စနေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်။အခုကဆလို့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးကတော့ဒီနိုင်ငံရေးအချင်းသူတူဦးအိုးဘိုထောင်မှာတည်ဆုံးခဲ့ရတဲ့အကြောင်းကိုပြောပြပေးပါမယ်။ဒီမန္တလေးနှစ်ရှိထောင်နဲ့ကြာခံနေရတဲ့နိုင်ငံရေးအချင်းသူတူဦးမန္တလေးတိုင်းအိုးဘိုအချင်းထောင်မှာပြီးခဲ့တဲ့ရက်ပိုင်းတုန်းကတည်ဆုံးသွားခဲ့ပါတယ်။အချင်းထောင်အတွင်းမှာလုံလောက်တဲ့စေကူတာခွဲ့နောက်ကျမ်းမကြီးဆောက်ရှောက်ခွင့်တွေမရတဲ့အတွက်သိဆုံးရတာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကပြောဆိုပါတယ်လုံလောက်တဲ့ကျမ်းမကြီးဆောက်ရှောက်မှုမရလို့ဒီနှစ်ထဲမှာပဲသိဆုံးရတဲ့9ယောက်မြောက်နိုင်ငံရေးအကျဉ်းသားလည်းဖြစ်တယ်ဆိုပြီးတော့လည်းသူတို့ကပြောပါတယ်ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းပြည်စုံကိုတော့ကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင
်ဖေဖော်ဝါရီ10ရက်နေ့ကအိုးဘိုအချင်းထောင်မှာသိဆုံးသွားတဲ့နိုင်ငံရေးအကျဉ်းသူဟာမန္တလေးတိုင်းအိုးဘိုအချင်းထောင်မှာပုံမှန်52ကာကြီး50ညရုံနဲ့ထောင်နဲ့22နှစ်ကြာခံနေရတဲ့အသက်65နှစ်အရွယ်နိုင်ငံရေးအချင်းသူဒေါ်စန်းဤဖြစ်ပါတယ်ထောင်မှာကြာခင်ကလေးကသွေးတိုးစည်းကြိုနှလုံး အသေးယောဂါတွေခံစားနေရပေမဲ့အကျဉ်းထောင်ထဲမှာယောဂါပူဆိုးလာခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများအကွန်ရဲ့ PPNM ကဦးတိုက်ထွန်းဦးက VOA ကိုပြောပါတယ
်တစ်ခါတစ်ခါမှာအကျဉ်းထောင်ထဲမှာရှိတဲ့နိုင်ငံရေးကျဉ်းသားကျဉ်းလူတွေဟာအပြင်ဘက်ကိုသွားကူတာရမယ်ဆိုရင်ကုန်ကြစည်အလုံးကိုအကျဉ်းသားဘက်ကကြားခံရတာဖြစ်တယ်ပေါ့နော်အခက်ခဲတဲ့ဒီနိုင်ငံရေးကျဉ်းသားအနေနဲ့ဆိုရင်လည်းပြင်ဘက်ကိုစေဝါကူတာဖို့မစူးစမ်းကြတော့ပဲနဲ့ထောင်ထဲမှာနေမဲ့ဒါရှိတဲ့စေဝါနဲ့ပဲကျန်ကျန်ခံရတည်နိုင်မှုစူးစမ်းကြတာမျိုးပေါ့နော်အဲ့ဒီဒေါ်ဆန်းကြီးရတယ်ဒီလိုမျိုးပဲထောင်ထဲမှာသူ့ရဲ့ယောဂါကိုကြားတလောင်းနဲ့ပဲစူးစမ်းမယ်ဆိုပြီးမှဒါထောင်ထဲမှာပဲစေဝါကူတာမှုခံယူရင်းနဲ့ပဲဆုံးသွားတာဖြစ်ပါတယ
်ဒေါ်ဆန်းကြီးကို2022ခုနှစ် AB 22ရက်နေ့မှာချမ်းမြောက်တာစီမြို့နယ်မှာရှိတဲ့နေအိမ်မှာဖမ်းဆီးခဲ့တာပါချမ်းမြောက်တာစီမြို့နယ်အမှတ်30ရဲစခန်းကိုဘုံဖောက်ခွဲတိုက်ခတ်ရမှာပါဝင်ခဲ့တယ်လို့တန်တရားရှိတဲ့လူငယ်3ဦးကိုဖွဲ့ထားပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးထိန်းသိမ်းခံရတာဖြစ်ပါတယ်။ပုံမှန်52ကာကြီး50ညရို့နဲ့တရားစွဲတင်ခံရကဖမ်းခံရပြီးတစ်နှစ်နီးပါးအကြာမှာထောင်ဒဏ်22နှစ်ချမှတ်ခဲ့ပါတယ်။ဖမ်းဆီးထိန်းသိမ်းခံရစဉ်တော်တွင်လုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုမရခဲ့လို့တည်ဆုံးခဲ့ရတဲ့ပြင်စမမြောက်နိုင်ငံရေးအကျဉ်းသားတူဦးလည်းဖြစ်တယ်လို့ဦးတိုက်ထွန်းဦးကပြောပါတယ်။လက်ရှိမှာတော့အကျဉ်းထောင်တွေထဲမှာအမျိုးသမီးအကျဉ်းသားတွေဟာတန်ရှင်းမှုအားနည်းတာတောက်သုံးရည်ချိုးရည်လုံလောက်မှုမရှိလို့ရေပြာယောဂအမျိုးသမီးယောဂတွေကိုဆူဆူဝါဝါခံစားနေရတယ်လို့နိုင်ငံရေးအမျိုးသမီးတွေကိုအကူအညီပေးနေတဲ့နိုင်ငံရေးအကျဉ်းသူများအဖွဲ့ WOPP ကတာဝန်ခံမဇူးဇူးက VOA ကိုပြောပါတယ
်လက်ရှိပေါ်တော့အကျဉ်းထောင်ကြီးထဲမှာဒီအမျိုးသမီးတွေကရေပြာယောဂမျိုးအရေကားယောဂမျိုးပြီးအမျိုးသမီးဒီတအိမ်ပေါ့နော်တအိမ်မှာဒီတအိမ်ပိုင်းဆိုင်ရာအားနည်းတာမျိုးတွေပြီးရင်ယာတီသွေးပုံမှန်လဲပတ်မှုပေါ်ပုံမှန်မလာတာမျိုးတွေပေါ့နော်ပြီးတဲ့ခါကျရင်ဒီတီဗီလိုယောဂမျိုးတွေအဲဒီနာတာရှိတဲ့ယောဂဥမာနှလုံးယောဂလိုမျိုးအမျိုးသမီးတွေဆိုလို့ရှိရင်လဲဆေးဝါးလုံလောက်မှုမရှိတာမျိုးတွေပေါ့နော်အရင်ပေါ်အမှားကျစီဖြစ်ပြီးဆိုလို့ရှိရင်လဲကျမတို့အနေနဲ့ကဒါဟိုထောင်ဆေးရုံတက်ဖို့တော်တော်ခဲရခဲစင်နေတောင်းဆိုရတဲ့အနေအထားကြီးလက်ရှိမှာနိုင်ငံရေးကျင်းသူတွေကကြုံတွေ့နေရတာပေါ့နော
်နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရစစ်တပ်ကအာဏာသိမ်းခဲ့တဲ့2022ခုဖေဖော်ဝါရီ1ရက်နေ့ကနေ2025ဖေဖော်ဝါရီ20ရက်နေ့အထိຫນွေဦးဒေါ်လာရင်းကာလအတွင်းစစ်ကောင်စီတပ်တွေရဲ့လက်ချက်ကြောင့်တည်ဆုံခဲ့ရတဲ့ပြည်သူစုစုပေါင်း 6,400 နီးပါးရှိနေပြီလို့သတင်းထုတ်ပြန်ထားပါတယ်။နောက်ပြီးအာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူ 2,900 နီးပါးကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းခဲ့ပြီးအဲ့ဒီထဲမှာ 1,000 ကျော်ကိုထောင်ဒဏ်တွေချမှတ်ထားတယ်လို့သတင်းထုတ်ပြန်ထားတာပါ။စစ်ကောင်စီကတော့ဒီကိန်းဂဏန်းတွေဟာABB ရဲ့ချဲ့ကားထားတဲ့ကိန်းဂဏန်းတွေဖြစ်တယ်လို့တုံ့ပြန်ပြောဆိုလို့ရှိပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြပေးခဲ့တာပါရှင်။အခုကတော့ဒီအင်းလေးဒေသမှာတိုက်ပွဲကြောင့်ဒေသခံတွေထောင်ထဲချီအိုးအိမ်တွေကိုဆွန့်ခွာထွက်ပြေးနေရတဲ့သတင်းကိုလည်းတင်ပြပေးပါမယ်။ရှမ်းပြည်တောင်ပိုင်းညောင်ရွှေမြို့နယ်အင်းလေးဒေသကရေဘူးကျေးရွာအနီးတိုက်ပွဲကြောင့်ကျေးရွာပေါင်း၈ရွာကဒေသခံလူဦးရေ3,000ကျော်လောက်ဟာနေရပ်တွေကိုဆွန့်ခွာပြီးတော့တိမ်းရှောင်နေကြရတယ်လို့ဒေသတွင်းလူခွင့်ရေးအဖွဲ့တစ်ခုကပြောပါရယ်။စစ်ကောင်စီနဲ့ပအိုပြည်သူစစ် PNO တို့ကဒီလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတာကြောင့်မလို့ကလေးငယ်နှစ်ဦးအပါအဝင်၈ဦးသေဆုံးပြီးတော့လူ20ထက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောဆိုကြပါရယ်။အင်းလေးဒေသဘက်ကစီအေအခြေအနေသတင်းပေးပို့ချက်ကိုတော့မက်ခင်လေးကပြောပြပေးပါမယ်ရှင
်။ညောင်ရွှေမြို့နယ်အင်းလေးဒေသကရေဘူးကျေးရွာအနီးမှာတိုက်ပွဲပြင်းထန်လာတဲ့အတွက်ကျေးရွာ၈ရွာကလူဦးရေ3,000ကျော်နေရဆွန့်ခွာဘေးလူရမှာထွက်ပြေးတိမ်းရှောင်နေကြရတယ်လို့အင်းလေးလူခွင့်ရေးအဖွဲ့က VOA ကိုပြောပါတယ်
။ဒီပွဲဖြစ်ပါတော့ဒီရေပူကြီးရအနီးမှာဖြစ်တာပေါ့နော်။ဆူဆောင်နေရတဲ့ရွာကတော့ကြီးရပေါင်း၈ရွာလောက်ရှိပါတယ်။ဆူဆောင်ပြီးသူတွေကတော့ခမန်းချီ3,000ကျော်လောက်ရှိတယ်နော
်။အင်းလေးဒေတာရေပူကြီးရအနီးဖေဖော်ဝါရီလ16ရက်နေ့ကစစ်ကောင်စီပအိုပြည်သူစစ် PNO ပူးပေါင်းတပ်နဲ့အင်းလေးပြည်သူကာကွယ်ရေး IPDF ပူးပေါင်းတပ်တို့နှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တာလို့ဒေသခံတွေကဆိုပါတယ်။တိုက်ပွဲမဖြစ်ခင်ရပ်ပိုင်းကလေးကစစ်ကောင်စီနဲ့ PNO ပူးပေါင်းတပ်တို့ကလူနေကြေးရွာဘက်ကိုလက်နက်ကြီးနဲ့ဥတီယာမရှိတောက်လျှောက်ပစ်နေတာလို့အင်းလေးလူခွင့်ရေးအဖွဲ့ကပြောပါတယ်။ဒီပစ်ခတ်မှုကြောင့်ကလေးငယ်နှစ်ဦးအပါအဝင်၈ဦးသေဆုံးပြီးလူ20ဦးထပ်မံထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အင်းလေးလူခွင့်ရေးအဖွဲ့က VOA ကိုပြောပါတယ်။
စစ်ကောင်စီနဲ့ဒီ PNO ရပါတော့ဒီဖေခေါ်အနောက်ဘက်ကနေပြီးတော့မှဒီကြေးရွာတွေကိုအလနဲ့ကြီးနဲ့နေစနေအမြချူးနေရပါတော့အဲ့ဒါကြောင့်မိုးတိတာခံပြည်သူတွေချစ်ခဲ့တိစမှုတွေရှိတယ်ထိတ်လန့်မှုတွေရှိတယ်စိုးရိမ်မှုတွေရှိတယ်အဲ့ဒါကြောင့်မို့သူတို့တွေရွာထဲမှာမနေရတော့တာပါရှင့်ချစ်ခဲ့တန်ရရတာတော့ ကလေးငယ်နှစ်ဦးအဖအဝင်ပေါ့နော်ရှစ်ဦးတေဆုံးပြီးတော့ထိခိုက်တန့်ရရရှိတဲ့သူကနဲ့ဆယ်ရှိပါတယ်လက်ရှိချိန်မှာတိုက်ပွဲတည်ငြိမ်နေပြီမဲ့နှစ်ဖက်စီရဲ့အခြေအနေတင်းမာနေတဲ့အတွက်ဒေသခံတွေကလည်းနေရက်မပြောင်းရသေးဘူးလို့ပြောကြပါတယ်တိုက်ပွဲဖြစ်တာတော့ဒီဖေဖော်ဝါရီလ16ရက်နေ့မှာဖြစ်တာပေါ့နော်ဒါပေမဲ့ဒီစစ်ကောင်စီတွေကတိုက်ပွဲမဖြစ်သေးရှေ့ရက်တွေကတည်းကပ ကုံလောက်ကလေးကကျူဆောင်ကြတာတွေလည်းရှိပါတယ်။တန်နေဒီတောင်ပိုးကွဲတို့အိမ်မူတို့ကြတော့ဒီဖေဖော်ဝါရီလ9ရက်8ရက်အင်းဒီလောက်မှဆောင်ကြပါတယ်။ဒေသခံတွေရောပြန်မနေရကြသည်ပွေရောညင်လားဆိုပေမဲ့တိတ်ပွေရောဒီနှစ်ဖက်စလုံးကတော့ဒီစီတင်မမှုတွေရှိနေတယ်ပေါ့နော်။ဒီတော့ခစီဆောင်တွေရောပြန်မနေရကြသည်သူတို့လည်းနဲ့ကြီးတွေထူးနေတော့ဆိုတော့ပြန်မနေရကြောက်
တိုက်ပွဲတွေကြောင့်နေရဆွန့်ခွာလာတဲ့စေဘေးဒုက္ခသည်တွေဟာနေစရာအခက်ခဲနဲ့စားနပ်ရိက္ခာစေဝါအကူအညီအရေးပေါ်လိုအပ်နေတယ်လို့လည်းဆိုပါတယ်လက်တလောအင်းလေးဒေတာတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပြီးမြန်လက်ခံဖြေဆိုတာမရှိသလိုပအိုပြည်သူစစ် PNO အဖွဲ့ကိုလည်းဆက်သွယ်လို့မရသေးပါဘူးပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ကပအိုပြည်သူစစ် PNO အဖွဲ့ကညောင်ရွှေမြို့နယ်အင်းလေးဒေတာရေဘူးကြီးရွာနီးထိုးစစ်ဆင်လာတဲ့အတွက်ကြောင့်အင်းလေးပြည်သူ့ကာကွယ်ရေး IBTF အမှတ် 13396 တပ်ရင်းပြားစစ်ကြောင်းဖေခုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ရင်း2အမှတ် 13396 တပ်ရင်းနဲ့အလဲပိုင်းတိုင်းအထူးစစ်ဆင်ရေးပူးပေါင်းတပ်ဖွဲ့တို့အကြား3နိုင်ခွဲကြားနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တယ်လို့အင်းလေးပြည်သူ့ကာကွယ်ရေး IBTF ကထုတ်ပြန်ထားပါတယ်တိုက်ပွဲတွင်မှာစစ်ကောင်စီဘက်ကလင်းရင်နဲ့3ချိန်ဘုံးကျဲခဲ့ပြီးလက်နက်ကြီးအချိန်ရင်50ထက်မနည်းပစ်ကူခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တိုက်ပွဲတွင်မှာပအိုပြည်သူစစ် PNO ဘက်က5ဦးထက်မနည်းသေဆုံးခဲ့ပြီး4ဦးအရှင်ဖမ်းမိကတနက်5လက် G-Box 9 Box ကိုသိမ်းဆည်းရမိကြောင်းလည်းပြောဆိုထားပါတယ်ရှင်
အင်းလေးဒေသတိုက်ပွဲကြောင့်ဒေသခံတွေထောင်နဲ့ချီထွက်ပြေးနေရတဲ့အခြေအနေကိုမက်ကလေးကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီတိုက်ပွဲတွေရှိနေတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းတစ်လက်တင်ပြပေးပါဦးမယ်။ရခိုင်ပြည်နယ်မှာအာရခတက်တော် AA သိမ့်ပိုက်ထားတဲ့မြို့နယ်တွေကိုဒီစစ်ကောင်စီကမကြာခဏဆိုသလိုပဲလေကြောင်းကနေပစ်ခတ်တာတွေရှိနေပြီးတော့အရက်သားထိကြိုက်သေဆုံးဒဏ်ရာရတာတွေကလည်းရှိနေပါတယ်။ဒီလ20ရက်နေတုန်းကလည်းပေါက်တော်မျိုးနဲ့ချေးရွာတချို့ကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အရက်သားတချို့သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုညင်းညင်းကတင်ပြပါမယ်ရှင
်။ဒီခိုင်ပြည်နယ်ကအေးထင်းချုံမျိုးနယ်တွေမှာနေထိုင်တဲ့ဒေသခံတွေဟာမိုင်းနဲ့စစ်ကြံလက်နက်တွေပေါက်ကွဲမှုအန္တရာယ်နဲ့ရင်ဆိုင်နေကြရတယ်လို့စစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုတွေနဲ့လည်းနေ့စဉ်ဆိုသလိုရင်ဆိုင်နေကြရတာပါ။ဖေဖော်ဝါရီလ20ရက်နေ့ကလည်းပေါတောမြို့နယ်ကကျေးရွာ600လောက်ကိုစစ်ကောင်စီကလေကြောင်းကပေါင်900ဘုံးတွေအလုံး40နီးပါးကျဲချခဲ့တာကြောင့်လူနေအိမ်တွေပျက်စီးခဲ့တာရှိတယ်လို့အရသာထိခိုက်သေဆုံးမှုတွေရှိတယ်လို့ပေါတောဒေသခံအမျိုးသမီးတူက VOA ကိုပြောပါတယ
်ဒီစစ်ကောင်စီကပေါတောမှာရှိတဲ့ဒီအလေဖြုံကချမ်းတို့စင်တမော်တို့ပေါ့လေဒီဘုံးအလုံးကြီး40လောက်ကျဲချခဲ့တယ်ဆိုပြီးတော့မှသိရပေါ့နော်ရွာကတော့ဒီ600ရွာလောက်ကိုပေါ့နော်ဘုံးကျဲတော့လို့ပြောရပေါ့ဒီဘုံးစားတွေထိမြင်ပြီးတော့ဒေတန်ရတဲ့လူတွေများတယ်ဆိုပြီးတော့မှသိရပေါ့နော်ညီမအကြီးအတွက်တော့မသိဘူးပေါ့နော်လူကပြောကြတာတော့လူရောက်90လောက်ထိဒဏ်ရာရတယ်ဆိုပြီးတော့မှလည်းတော့ပြောကြရပေါ့နော်
ရခိုင်ခြေစိုက်သတင်းဌာနတွေမှာတော့တေဆုံးသူ၄ဦးနဲ့ထိခိုက်ဒဏ်ရာရသူ20နီးပါးအထိရှိတယ်လို့ဖော်ပြထားတာတွေ့ရပါတယ်။လေကြောင်းပစ်ခတ်မှုကြောင့်ထိခိုက်တေဆုံးဒဏ်ရာရသူတွေနဲ့ပတ်သက်ပြီးအာရခတ်တော် AA ဘက်ကထုတ်ပြန်ထားတာမတွေ့ရသေးသလိုရခိုင်ဒေသမှာဖုန်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာကြောင့် VOA အနေနဲ့တိကျအတည်ပြုလို့မရသေးပါဘူး။လေကြောင်းဘုံကျဲခံရတဲ့ပေါက်တော်မျိုးနယ်ဟာလက်ရှိနှစ်ဖက်တိုက်ပွဲတွေရှိနေတဲ့စစ်တွေမျိုးအနီးမှာတည်ရှိတာဖြစ်ပြီးတော့ပေါက်တော်မျိုးနယ်ကနေအေတပ်ဖွဲ့ဝင်တွေစစ်တွေကိုဝင်ရောက်လာမှာကိုစိုးရိမ်တာကြောင့်ရန်တမ်းပြီးဘုံကျဲတာဖြစ်နိုင်တယ်လို့ပေါက်တော်ဒေသခံအမျိုးသမီးတူကပြောပါတယ်
။ဟုတ်ကဲ့ဒီစစ်တွေကကြာတော့ပေါက်တော်နားမှာရှိနေပေါ့မှာပေါက်တော်နဲ့တစ်ဖက်တစ်ကန်အနေထားမျိုးဖြစ်နေပေါ့နော်ဆိုတော့ညီမအတွေ့ထင်တာကကြာတော့သူတို့ကလည်းဒီအေတွေပေါက်တော်အဲ့ဒီရွာတွေမှာရှိနေတယ်ရှိနေတယ်ဆိုပြီးတော့အတတရနဲ့ပေါ့နော်ကိုအဲ့ဒီမျိုးဘုံကျဲတာတော့ဖြစ်နိုင်လို့ထင်တယ်ဟုတ
်စစ်ကောင်စီကအေသိမ့်ပိုက်ထားတဲ့မြို့နယ်တွေကိုလေကြောင်းတက်ခိုက်တာတွေမကြာခဏလှုပ်ဆောင်နေတာကြောင့်ဒီဒါကန်တွေကြာစိုးရိမ်မှုတွေလည်းဒီကနေ့ထိရှိနေကြတာပါရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကုန်ပိုင်းလောက်ကစပြီးတကြောပြန်တိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးတော့ ရခိုင်ပြည်နယ်ကမြို့နယ်14ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုအေဘက်ကတင်ပိုက်ထားနိုင်ပါတယ်လက်ရှိမှာတော့ရခိုင်ပြည်နယ်က6ဖြူမန်အောင်နဲ့စစ်တွေမြို့နယ်တွေလောက်သာတင်ပိုက်အံကျန်နေပြီးတော့အဲ့ထက်ကစစ်တွေမြို့နယ်ကိုအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေရလဲဖြစ်ပါတယ်ခင်ဗျာ
ဒါကတော့တိုက်ပွဲတွေရှိနေတဲ့ရခိုင်ပြည်နယ်ပေါက်တော်မှာစစ်ကောင်စီတွေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတချို့ဒီသေဆုံးထိခိုက်ဒဏ်ရာရတာတွေရှိနေတာနဲ့ပတ်သက်ပြီးတော့ကိုကြီးညံကြီးကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ကမ္ဘာသတင်းမီဒီယာတွေမှာဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုဦးကျော်စံသာကမူရင်းအသုံးလုံးနဲ့မူရင်းအာပေါ်မပြတ်ထုတ်လုပ်တင်ပြပေးပါဦးမယ်ရှင
်ကူရပြောပြမယ်အကြောင်းအရာတွေကတော့
မြန်မာနိုင်ငံတွေဖြစ်ကြတဲ့တရုတ်အိန္ဒိယနဲ့အာရှန်တို့ရဲ့မြန်မာပြည်ပေါ်သဘောထားတွေပဲဖြစ်ပါတယ်။အဲဒီအချိန်မှာပထမဆုံးပြောပြလိုတာကတော့ Trump's retreat leaves Myanmar wholly to China. Trump နောက်ဆုံးသွားတာဟာမြန်မာနိုင်ငံကိုတရုတ်လက်ထက်လုံးဝခြံထားထားရတာဖြစ်တယ်ဆိုရက်ခေါင်းစဉ်နဲ့ Asia Times မှာ Body Lit နဲ့ Either Hare သုံးသပ်ချက်ပဲဖြစ်ပါတယ်။ဒီဘက်အထောက်ပံ့တွေရဆိုင်တော့ပြည်တွင်းစစ်တမ်းသင့်မြန်မာနိုင်ငံကျန်းမာရေးလူခွင့်ရေးဒီမိုကရေစီကျန်းမာခွင့်ဝေးထိုင်းမြန်မာနယ်စပ်ခြေဆိုင်လွတ်လပ်တဲ့သတင်းမီဒီယာလုံငန်းဖုံချွေးတွေပေါ်အများကြီးထိခိုက်စေတဲ့ဒီမိုကရေစီလှုပ်ရှားမှုအပေါ်အမေရိကန်ထောက်ကမ်မှုလုံးဝရဆိုင်သွားရမယ့်အခြေအနေမျိုးရှိနေပြီလို့ဆိုပါတယ်တကယ်တော့ထရမ့်အစိုးရမတိုင်ခင်အမေရိကန်ကထောက်ပံ့ပေးခဲ့တာဟာလဲဒေါ်လာကြီးအင်အားစုတွေအတွက်ဘဝင်ကျလောက်စရာတော့မရှိဘူးဒီတက်မကဘူထောက်ပံ့သင့်တယ်လို့ယူဆခဲ့ရတာဖြစ်တယ်အခုလိုထောက်ပံ့ရဆိုင်ဖို့ဒေါ်နယ်ထရမ့်ကဆုံးဖြတ်လိုက်တော့မြန်မာအနာဂတ်မှာတေကပူပြီးထင်ရလုံလာမဲ့သဘောရှိနေတယ်မြန်မာပြည်ပခန့်မှာခီးရောက်ရောက်ဝင်ဆွဲပြီးသူ့မဟာဗျူဟာအကျိုးစီးပွားအတွက်ရှင်းရှင်းဆောင်ရွက်နိုင်တဲ့နီလန်နဲ့စွန့်ရီရှိရတယ်တရုတ်ပဲဖြစ်တယ်အာဆီယံကလည်းမူငါကျနဲ့အတူအပြည့်အစုံစည်ရေးအထောက်တာမထီရောက်ဘူးဩစတြေးလျနဲ့ဥရောပသမဂ္ဂတို့ကလည်းမတက်နိုင်2025မှာမလေးရှားဥဆောင်မှုနဲ့ထိုင်းကူညီလှုပ်ဆောင်လာတဲ့စစ်စည်ရေးဟာဘယ်မှမရောက်နိုင်ဘူးဒါရီအလုံးဟာမြန်မာနိုင်ငံပေါ်ပြုတ်ရေရှင်မျောလင်းချက်တွေအတွက်လမ်းပွင့်စီတယ်စစ်ဖြစ်နေရတဲ့နယ်စပ်ကုန်သွယ်ရေးတွေလာရှိနေတယ် CMEC ကတရုတ်မြန်မာစီးပွားရေးဇင်းညံနေတာကြောက်ဖြူသူစီးပွားရေးဇုံရထားနံတွေပြီးသွားရင်တရုတ်ရဲ့ခပလန်းစီမံကိန်းဟာပို့ပြီးတော့လင်းချင်းမြန်မြန်အကောင့်ထဲပေါ်လာလိမ့်မယ်လို့လည်းဗတ်တလတားကြီးဆက်ထားပါတယ်ဒါပေမဲ့တစ်ဖက်မှာလည်းတရုတ်ဟာတော်လိုင်းအုပ်စုမျိုးစုံကို UWS ဝတ်တာဖော်တဆင်လက်နက်တွေထောက်ပံ့နေတယ်တချိန်တည်းမှာပဲအနာရဲစုံသားလုံနေတဲ့စစ်တပ်ကိုလည်းကြောတော့နောက်ခံပေးထားတယ်။ရှုပ်ထွေးတဲ့အကွက်တွေနဲ့ကစားနေရဲ။အင်အားခိုင်မာပြီးငြိမ်းချမ်းတဲ့မြန်မာဒီမိုကရေစီဖက်ဒရယ်နိုင်ငံဖြစ်လာမှာကိုတော့တရုတ်မလိုလားဘူး။မြန်မာဟာပြည်ပခန့်တွေနဲ့အပြောနေမှသူတို့အစင်သာလုံနေတဲ့အတိုင်းကာရဂန်စတိတ်မူပေဒုပြစစ်ပီးကစားနေမှာဖြစ်တယ်။ထိမ့်နိုင်စိမ့်မရဖျော်ဖျဲဖြစ်သွားရင်လည်းဒုက္ခတွေဝင်ရောက်မှုပြဿနာသူတို့အကျိုးစီးပွားထိတန်ရေးထိခိုက်မှာဆိုးရတယ်။တရုတ်ပြည်ပဲလုက္ကိုင်းနေတဲ့သူခေါ် Chinese Strand ထိုင်းမြန်မာနယ်စပ်ကကြားဖြန့်လုပ်ငန်းတွေကြောင့်တရုတ်လူမျိုးတွေအထိနာနေတာကိုလည်းပဲသူကမကြိုက်ဘူး MNDAA TNLA တို့ကတော့တရုတ်ကြီးကြပ်မှုအောက်မှာပဲစစ်ကောင်စီနဲ့ဆွေးဆက်ဖို့သဘောတူညီကြောင်းအစည်းအဝေးကြေညာထားရကြီးဖြစ်တယ် AARF တတော်ကလည်းရခိုင်ပြည်နယ်ဒေသအများအပြားကိုစိမ့်ပိုက်ပြီးဆက်လက်တိုက်ခိုက်နေသည့်တိုင်အောင် MNDAA နဲ့ TNLA တို့လိုပဲစစ်ကောင်စီနဲ့ဆွေးဆက်ဖို့မစကုတ်ဒီဇင်ဘာ2024မှာကျင်းညာခဲ့တယ်။တကယ်တော့အေအေးဟာရခိုင်ပြည်နယ်တစ်ခုလုံးကိုသိမ့်ပိုက်လူမျိုးဖြစ်နေပြီးတရုတ်ရဲ့စကားကိုနားထောင်ပေမဲ့ကျန်အီအေကိုအဖွဲ့ချုပ်တက်တော့တရုတ်ပေါ်မီကိုအားထားမှုနဲ့အေအေးဟာပြည်ပဆက်ဆံရေးပုံမူကျပြန့်တဲ့ KIA ကချင်းလူမျိုးရေးတပ်မတော်စီမှာလက်ကျင်စီးထွက်လာတာဖြစ်တယ်။ KIA ဟာအမေရိကန်ပြည်ထောင်စုကခရီးရန်အဖွဲ့တချို့အပါအဝင်အိန္ဒိယဘက်ကကချင်းမျိုးနွယ်စုတွေနဲ့လည်းဆက်ဆံမှုရှိနေတယ်တရုတ်ပေါ်မီကိုအားထားရမှုကိုထိန်းကြီးထားတာလည်းဖြစ်တယ်တရုတ်အတွက်အဓိကအကျိုးစီးပွားကြောက်ဖြူကိုအေးမတိုက်သေးတာဟာလည်းပဲအောက်ရရတော့မဟုတ်ဘူးအေးနဲ့စစ်ကောင်စီအကြားမြောက်စစ်ဆက်ပင်းနိုင်တာလည်းတရုတ်ပဲရှိတယ်လို့ဆိုပါတယ်အိန္ဒိယရဲ့စီးပွားရေးနဲ့မဟာဗျူဟာအကျိုးစီးပွားဟာလည်းမြန်မာနိုင်ငံတည်ငြိမ်မှုအပေါ်မှာမူတည်နေပေမဲ့တရုတ်ရဲ့အော်ဇာကိုတော့စိန်ခေါ်နိုင်ခြင်းမရှိဘူးတင်းတင်းမာကျဲကျဲပြက်ပြက်မျောလင့်နေကြတာကတော့စစ်ကောင်စီသိတရှိမခံတော့ဘူးဆိုတာပဲဖြစ်တယ်။ဒါပေမဲ့မြန်မာစစ်အခင်းကျင်းမှာဆွတ်ဖက်ထိကျုံမှုတွေရှိနေတဲ့တရုတ်အပေါ်မှာမြန်မာနိုင်ငံရဲ့အခြေအနေမူတည်နေတယ်။တရုတ်ဘက်ကတော့စစ်ကောင်စီရှင်းမြန်မြန်ပြိုလဲသွားစီခြင်းဟန်မရှိဘူး။တမူဝါရအရအမေရိကန်ကလည်းဒီပဋိပက္ခကနောက်ဆုတ်လိုက်ပြီးဖြစ်တယ်ဆိုတော့ မေကန်ရဲ့ထောက်ခံမှုဇတိသဘောတော်မူပါပဲဟိုပြည်ကြီးရလှူရှာမှုကကိုစစ်ဆရာရင်းမှာဖြစ်တယ်လို့ဘာတိလက်နာသုံးသပ်ထားတာဖြစ်ပါခင်ဗျာ
အခုဆက်လက်ပြောပြမှာကတော့
examining India's options in Myanmar မြန်မာ၏ India ရွေးစရာများကိုဆန်စစ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဒုတိယဗိုလ်ချုပ်ကြီးအငင်းစားအဘိခရစ္စနာရဲ့သုံးပါးချက်ဖြစ်ပါတယ် theairy.com ကထုံးထုတ်ပြောပြမှာခင်ဗျာစေအချိုရေးဒီမိုကရေစီခီးဖွင့်ဒါစီပဒီပခါရုံနဲ့သံဃာလည်နေတဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲမသမာဘူးဆိုပြီးဗိုလ်ချုပ်မှုကြီးမြောက်နိုင်အနာသိနိုင်ကြော့ဒီမိုကရေစီမျှော်လင့်ချက်ရိုက်ချိုးခံရရပဲဖြစ်တယ်ပြည်သူတွေစံချိန်ပုံကံပြည်တွင်းစစ်ဖြစ်လာတော့မြို့ရွာတွေစစ်မြေပြင်ဖြစ်ပြီးကျေးလက်ဒေသတွေဟာတော်လှန်ရေးခိုင်မာချေကုပ်ခံနေဖြစ်သွားတဲ့နိုင်ငံကဒဏ်ခတ်ပိတ်ဆို့မှုတွေကြောင့်လည်းစစ်ကောင်စီပုံမှုချိနဲ့လာပြီးတော်လှန်ရေးအတွက်အတက်စရာဖြစ်နေတယ်လို့ဆိုပါတယ်ဒီကြိမ်မြမပြည်မှာစစ်ပွဲရေးနဲ့မဟာဗျူဟာယဉ်မှန်းချက်အများဆုံးထားရှိတဲ့တရုတ်ဟာစစ်ကောင်စီနဲ့ EAO တွေအကြနှစ်ဖက်ချွန်လုပ်နေတဲ့ဘက်က992 other select မြန်မာနိုင်ငံဖြစ်တဲ့မြမဟာ Indo-Pacific လုံခြုံရေးကုံသွယ်ရေးနဲ့စွန့်ရင်သယူပို့ဆောင်ရေးအတွက်အဓိကကြတယ်။ဒါကြောင့်မြမအနာဂတ်ကိုဘယ်သူကထိန်းချုပ်နိုင်မလဲဆိုတာသိအရေးကြီးတယ်။တရုတ်ကတော့ကျွမ်းကျင်စွာနှစ်ဖက်ခွာကစားနေတာသူ့ရဲ့မဟာဗျူဟာစီမံကိန်းတွေခိုင်မာနေမယ်အိန္ဒိယကတော့ဂလဒန်ဘဆုံစီမံကိန်းအိန္ဒိယမြန်မာထိုင်းလမ်းမကြီးချင်းပြည်နယ်ပညာရေးစွမ်းရည်မြင့်တင်အစရှိတဲ့စီမံကိန်းတွေအားလုံးအတွက်ဒေါ်လာ1ဘီလီယံလောက်ကြီးမှန်းထားတယ်။အခုတော့ဒီမြန်မာဂျက်တွေအတွက်ထိခိုက်စရာတွေဖြစ်လာတယ်။မြန်မာပြဿနာဟာပြည်တွင်းပြဿနာသာမဟုတ်ဘဲဒေသရင်းနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအကြားတစ်ဆင့်ကစစ်မြေပြင်ဖြစ်တယ်လို့လည်းနားလည်ထားရမယ်။မြန်မာတီမီလောင်နေချင်းတစ်ဖက်မှာဘင်္ဂလားဒေ့ရှ်ကကိုခိုင်မာတဲ့ Islamic identity Islam wari ဖြစ်ဖို့ဥဒီလာနေတဲ့အိန္ဒိယအတွက်မသိမသာစိုးရင်စရာဖြစ်လာတဲ့ရှိတ်ခါစီနာလက်ထက်တုန်းက Islamist အုပ်စုတွေကိုခက်ခက်ခက်ခက်ဆက်ဆံပြီး Terrorist group အကြမ်းဖက်အုပ်စုတွေကိုထိန်းထားနိုင်ခဲ့တယ်။အခုတော့ Hardline Islamic Militia သဘောထားတင်မာတဲ့ Islam တရားဟောဆရာတွေဟာလူမှုကွန်ရက်တွေမှာပူပြီးဩဇာပြုမှုလာတဲ့ဘာသာစွဲမရှိသူနဲ့library ကိုအစီအမံပြုတဲ့သဘောတွေပို့တွေ့လာရတယ်လို့လည်းဆိုပါရယ်အနာတီမြဲလာတဲ့ Yunus Jabsha အစိုးရဟာအကြမ်းဖက်ဥပဒေအရပြစ်ပင်ထားတဲ့ Jamaat-e-Islam Party ကိုပြန်လည်တည်ဝင်ခွင့်ပြုခဲ့တယ်အိန္ဒိယနိုင်ငံရဲ့ West Bengal ပြည်နယ်ရဲ့ Islamist အကြမ်းဖက်အုပ်စုငယ်တချို့ဝင်လာတယ်လို့လည်းသတင်းတွေထွက်ပေါ်နေပါသလားဒီလိုဘင်္ဂလားဒေ့ရှ်ရဲ့အစွမ်းရောင်းမှုဟာအိန္ဒိယအရှေ့မြောက်နဲ့ရခိုင်ပြည်နယ်ရဲ့မတည်ငြိမ်မှုကိုအစိမ်းမြင့်လာစေမယ်အိန္ဒိယရဲ့ဒေသရင်းဩဇာလွှမ်းမှုကိုထိခိုက်လာစေမယ်လို့လည်းဆမရှင်ကပြောထားပါဗျာ။ဒီချိန်မှာအမေရိကန်ကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအပေါ်တရုတ်လွှမ်းမှုကိုတုံ့ပြန်ဖို့မဟာဗျူဟာချမှတ်လာမယ်။တစ်ချိန်တည်းမှာပဲကမ္ဘာ့ဇက်ခုံပေါ်မှာအိန္ဒိယဩဇာရှင်လျင်မြန်မြန်ကြီးထွားလာမှာကိုလည်းအမေရိကန်ကလိုလားမှာမဟုတ်ဘူး။ Zonation ဇိုလူမျိုးတွေနေထိုင်ရာဗန်နိုင်ငံချင်းပြည်နယ်အိန္ဒိယကမဏိပူရမီဇိုရမ်ဘင်္ဂလားဒေ့ရှ်ကစစ်ကောင်တောင်တန်းဒေသမရှိခရီးရန်တွေအပေါ် promo ဖို့အမေရိကန်ကလှုပ်လာမယ်။ဒါဟာဒေတာရင်းအစ္စလမ်ဝါဒကြီးစိုးလာမှုကိုတုံ့ပြန်တာလည်းဖြစ်နိုင်ပါသေးတယ်။ဒီလိုဖြစ်လာရင်တော့အယူဆွဲပြင်းထန်လာတဲ့ဘင်္ဂလားဒေ့ရှ်ပါကစ္စတန်နဲ့ပုံမှန်နိကတ်သွားနိုင်တယ်။အခုလိုဗက်ပေါင်းစုံကအန်ဒီယာတွေကိုကင်တွယ်တဲ့နေရာမှာအိန္ဒိယအနေနဲ့ဘင်္ဂလားပတ်နှပ်ဖို့လိုအပ်တဲ့စီးရဲတိုက်ရိုက်ဝင်ဆွဲမှုမရှိဘဲရတနာကိုတည်တဆိတ်ချင်းကပ်ပြီးဘင်္ဂလားပတ်နှပ်စွာရတရမှာဖြစ်တယ်လို့ဆောင်းပါရှင်ကရည်သားထားပါတယ်ခင်ဗျာ
good bad တော့ကတော့ဒီလောက်ပဲဖြစ်ပါတယ်ခင်ဗျာဒါတွေဟာကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သုံးသပ်သူတွေကြွညင်သူတွေရည်သားချက်တွေသာဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများရည်သားကြအောင်မလဲဆိုတာကျွန်တော်ဆောင်းပြလိုက်ကြပါစို့ရဲ့အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဦးကျော်စံသားတင်ပြပေးခဲ့တာပါရှင်ဖေဖော်ဝါရီလ22ရက်စနေနေ့မနက်ခင်း View Radio အစီအစဉ်တွေကို American Brown Suit Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမတို့အခုထုတ်လွှင့်တဲ့အစီအစဉ်ပထမနာရီဘက်ကတော့ Radio Line No Meter 25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
် View American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American Brown Suit Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်view မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကိုလိုင်းတိုမီတာ25 32နဲ့40 view ညချမ်းည9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းတိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလမ်းမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ live view မြန်မာပိုင်း web ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို viewer ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။2025ခုနှစ်ဖေဖော်ဝါရီလ22ရက်စနေနေ့မနက်ခင်း viewer အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယမိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။သုဒ္ဓဆုံးရင်အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုမတင်ဆက်ပေးခင်မှာတော့အမျိုးသမီးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးပါမယ်ရှင်။ USAID ရဲ့အစီအစဉ်တစ်ခုဖြစ်တဲ့ Lincoln ပညာသင်စုရပ်တန့်သွားတဲ့အတွက်ကြောင့်မလို့ဒီကျောင်းမပြေးခင်မှာပဲနေရက်ကိုပြန်ရမယ့်အခြေအနေနဲ့ကြုံနေရပေမဲ့လို့လေဘွဲရတဲ့အထိစာဆက်တင်သွားနိုင်မှုအတွက်နီလန်ရှာဖွေစူးစမ်းနေသေးပဲလို့ဒီအမေရိကန်ပြည်ထောင်စုမက်ဆာချူးဆက်ပြည်နယ်ဘရန်ဒိုက်စ်တက္ကသိုလ်မှာဒီမဟာရန်တက်နေတဲ့မယမင်းအုံမကပြောပါတယ်မျက်မမြင်တူဖြစ်တဲ့မယမင်းအုံမဟာဒီမြန်မာနိုင်ငံမျက်မမြင်အတိုင်းဝိုင်းဖွံ့ဖြိုးတိုးတက်ရေးနဲ့အချိုးပြုလုပ်ငန်းတွေမှာလည်းရှေ့တန်းကနေပါဝင်နေတဲ့တယောက်ဖြစ်ပါတယ်ပညာသင်စုရက်ဆိုင်သွားတဲ့အတွက်ဘလို့အခက်အခဲတွေကြုံနေရပါလဲဘလို့ကြော်ဖြတ်ဖို့အတွက်သူစူးစမ်းနေတယ်လဲဆိုတာတွေကိုတော့ဒီသတင်းပတ်အမျိုးသမီးခန္ဓာမှာဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါရရှင
် There's a path we must choose sometimes
မယမင်းအုံမှာမင်္ဂလာပါရှင်ဘီယူယူသမီးခန္ဓာမှာပါဝင်ပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါမင်္ဂလာပါရှင်အခုလိုပါဝင်ခွင့်ရတဲ့အတွက်လည်းအထူးပဲဝမ်းသာမိပါတယ
်ဟုတ်ကဲ့ပါဆိုတော့ကျွန်မသိထားတာကအခုမယမင်းအုံမှာကအမေရိကန်ပြည်ထောင်စုမက်ဆာချူးဆက်ပြည်နယ်မှာရှိတဲ့ Brandeis တက္ကသိုလ်မှာပေါ့နော်ဒါ Master Degree မဟာဘွဲ့လာပြီးတော့ကျောင်းတက်နေရဆိုတာသိရတယ်လာတက်တာကဒါ Lincoln Scholarship Lincoln Scholarship ဆိုတာကလည်း USAID ရဲ့စီမံကိန်းတစ်ခုလို့ပြောရမယ်အစီအစဉ်တစ်ခုပေါ့နော်အဲ့ဒီထဲကနေပေါ်မှာအခု USAID ကိုရက်လိုက်တဲ့အချိန်မှာ Lincoln ပညာသင်စုလဲပါသွားတယ်ဆိုတာကိုသိရတယ်ဆိုတော့အခုလက်ရှိမှာကိုကဘယ်တန်းကိုရောက်နေပြီလဲဆိုတာကိုပြောပြပါအောင်ရှင်ပြီးတော့ဘာလေ့လာနေတယ်လဲပေါ့နော်အဲ့ဒါလေးပြောပြပါလားအရင်ဆုံ
းဟုတ်ကဲ့ရမင်းကအခု Brandeis University ပါ Sustainable International Development Program နဲ့လာတက်တာပေါ့နော် PP ဆိုင်ရာဖွံ့ဖြိုးရေးစစ်ဆေးမပြတ်ဖွံ့ဖြိုးရေးဆိုတဲ့ဘာသာရပ်ကိုလေ့လာနေတာပါရှင်အခုလောလောဆယ်ကတော့ First Year Spring Semester အလဲပါကျွန်တော်တို့ first year spring semester ဇန်နဝါရီလ14ရက်နေ့ကစတယ်အခုတလကြကြောလောက်တော့ရှိလာပြီပေါ့နော် first year spring semester ပ
ါဟုတ်ကဲ့ဆိုတော့ဒါကမဟာဘွဲ့ဆိုလို့ရှိရင် master degree ဆိုလို့ရှိရင်နှစ်နှစ်တက်ရမယ့်အချိန်မှာတစ်နှစ်ပဲပြီးတဲ့အချိန်မှာပဲဒါအခုပညာသင်စုကဖြတ်လိုက်ဖြတ်ခံလိုက်ရတဲ့အချိန်ကြီးဖြစ်သွားတာပေါ့
ဟုတ်ပါတယ်ကျွန်မတို့လာခဲ့တဲ့ကျွန်မတို့ကလင်ကွန်ပညာသင်စုရဲ့နောက်ဆုံးအတုပ်ပေါ့နော် cohort 5ပါ cohort 5မှာစုစုပေါင်း28ရောက်ရှိတယ်မြန်မာနိုင်ငံအနှံ့အပြားနေပြီးတော့မှဒီပညာသင်စုရခဲ့တာ28ရောက်ပေါ့28ရောက်ကတော့နှစ်နှစ်ပညာသင်ရတဲ့သူတွေပါတယ်လို့တစ်နှစ်ခွဲနဲ့ကျောင်းပြီးမဲ့သူတွေပါတယ်တစ်နှစ်နဲ့ပြီးမဲ့ကျောင်းတစ်နှစ်ပြီးမဲ့တစ်နှစ်နဲ့ကျောင်းပြီးမဲ့သူတွေလည်းပါတယ်ပေါ့နော်အမျိုးမျိုးပဲဒါပေမဲ့ရမင်း program ကတော့နှစ်နှစ်ဆိုပြီးတော့မှရွေးချယ်ခဲ့တာပေါ့နော်နှစ်နှစ် program ပါ
ဆိုတော့အခုလိုလမ်းတစ်ဝက်မှာဒါမထင်မဲ့ဖဲနဲ့ရုတ်တရက်ကြီးဒီပညာသင်စုကရက်ဆိုင်ခံလိုက်ရတယ်ဆိုတဲ့အခါကျတော့အခက်ခဲတဲ့အတုံကြုံရမယ်လို့ထင်ပါတယ်ဆိုတော့လက်ရှိကိုကြုံနေရတဲ့အခက်အခဲနောက်ဒါကိုဘလို့ဟိုရင်ဆိုင်ကြော်ဖြတ်ဖို့စူးစမ်းနေတယ်ဆိုတာကိုလည်းပြောပြပေးပါအောင်ရှင
်ဟုတ်ပညာသင်စုကရုတ်တရက်ပေါ့နော်ရုတ်တရက်အလိုမျိုးဟိုရိုက်လိုက်တယ်ဆိုတာမျိုးဖြစ်လာတဲ့အချိန်ဒီမှာကျတော့ကျွန်တော်တို့28ရောက်လို့ရတော့ကတော့ဟိုတရားအောင်စိုးတယ်ပေါ့နော်ဘလို့ဆက်ပြီးလုပ်ကြမလဲဘာဆက်ဖြစ်မလဲဘလို့ဆက်ပြီးတော့ကျင်းနိုင်မလဲဆိုတဲ့ဟာတွေကတော်တော်လေးကိုချိန်ချောက်မှုတွေများတယ်ပေါ့နော်လောလောဆယ်ရောအကြောင်းအသီးသီးရနေပြီးတော့မှရမင်းတို့ကိုပညာသင်ပေးပေးထားတဲ့ပညာသင်နေတဲ့တက္ကသိုလ်အသီးသီးရနေပြီးတော့ရမင်းတို့တောင်းမယ်ခဏယူပါတယ်ပေါ့နော်တချို့အကြောင်းသားတွေကိုတော့နှစ်နှစ်လုံးကျောင်းပြီးရဲ့အထိကို Lincoln ပညာသင်ဆိုတာပေးခဲ့တဲ့ facility အတိုင်းပေါ့နော် tuition fees ကို monthly stipend ကိုဆက်ပြီးတော့မှပေးတာရှိသလိုတချို့အကြောင်းတွေကကျတော့ stipend တော့မပေးတော့ဘူးမပေးဘဲနဲ့အလုပ်တစ်ခုပေးတယ်ပေါ့နော်မှ teaching assistant လို့ research assistant လို့အဲ့လိုမျိုးတွေလုပ်ပြီးတော့မှဝင်ဝင်တစ်ခုရောက်ဖို့အတွက်ကိုစီစဉ်ပေးတဲ့အပိုင်းနေရှိတယ်ပေါ့ရမင်းကျောင်းကတော့နည်းနည်းလေးအချိန်တွေကတော့နည်းနည်းလေးတော့ရှုပ်ထွေးမှုလေးတချို့တော့ဖြစ်နေတယ်ရမင်းကျောင်းကတော့လက်ရှိမှာတော့ရမင်းမေလာထိကိုတော့စတိုင်ပန်ပေးမယ်ပေါ့နော်မေလာထိစတိုင်ပန်ပေးမယ် tuition fees ကတော့ Lincoln ပညာသင်စုကပေးခဲ့ပြီးသားပေါ့ပေးခဲ့ပြီးသားဆို tuition fees ကတော့ကျောင်းဘက်ကနေထပ်လျှော်ပေးကြမှရှိဘူးပေါ့နော်အော်လောလောဆယ်ကတော့မေလာထိကိုတော့ရမင်းစာဝတ်နေရင်နေထိုင်မှုအတွက်စားစရာရဖို့အတွက်ဒီလိုမျိုးရှင်းပြမှုအတွက်ကိုတော့ကျောင်းဘက်ကနေပြီးတော့စတိုင်ပန်ပေးမယ်လို့တော့သိထားတယ်မေလာနောက်ပိုင်းကတော့ ဆွေးနွေးနေတော့မယ်ပေါ့နော်ဆွေးနွေးနေတော့မယ်ဆိုတဲ့ခါကျတော့အခုချိန်ကြီးကတော့မေလနောက်ပိုင်းဆိုရင်အချိန်ကြီးကတော့မသိရသေးပါဘူးဟုတ
်ဆိုတော့အချိန်ကြီးကမေလနောက်ပိုင်းမှာမှချောင်းဘက်ကနေပြီးတော့တစုံတရာဆက်ပြီးတော့ကုညီမပေးနိုင်ဘူးဆိုရင်မြန်မာပြည်ချက်ချင်းပြန်ရမယ်အနေအထားမျိုးဖြစ်သွားတယ်လို့ပြောရမလားရှင
်ဗီဇာကတော့2026 5လပိုင်းထိရှိတယ်ပေါ့နော်ဗီဇာကငိုလာခဲ့တဲ့ plan အတိုင်း2026 5လပိုင်းထိရှိတယ်အကယ်၍ကို့ကားသာဟိုဆွမ်းဆောင်နိုင်မယ်ကို့ကလာဒီဟာကိုစီမံနိုင်မယ်ဆိုတော့ကို့စီစဉ်တဲ့ကို့ဆိုတော့ဆက်နေပြီးတော့မှတက်လို့တော့ရတယ်သို့တော့ယမင်းကတော့မလွယ်ဘူးပေါ့နော်မလွယ်ဘူးဆိုတော့ပြန်ဖြစ်ဖို့တော့ပုံများတယ်ပေါ့ပြန်ဖြစ်ရင်တော့မှကြောင်းပြီးအောင်လို့တော့လုပ်ဖို့ဆိုတဲ့ option တွေတော့ယမင်းလေ့လာထားတယ်ယမင်းဆက်ပြီးတော့ဒီပညာရက်ဒီဘာသာရက်ကိုရွေးချယ်ခဲ့ရတော့တစ်နှစ် program ရဲ့နှစ်နှစ် program ရဲ့ဆိုနှစ်ခုရှိရပေါ့နော်နှစ်နှစ်ကတော့ internship လုပ်ပါတယ်ယမင်းကနှစ်နှစ်ကိုရွေးခဲ့တာ networking ရချင်တာရဲ့နောက်ကိုယ့်ရဲ့ professional development တွေလည်းအများကြီး supporting ဖြစ်ချင်လို့ပေါ့နော်နှစ်နှစ်ရွေးခဲ့တာသို့တော့ degree requirement ကတော့တစ်နှစ်နဲ့ master thesis တို့မဟုတ် policy review ပေါ့နော်အဲ့လိုမျိုး paper တစ်ခုရေးရင်လည်း degree ကတော့ရတယ်ဆိုတော့ခါကြတော့ okay ဟိလာ၅လပိုင်းနောက်ပိုင်းမှာဘာမှမသေးကြဘူးဆိုတဲ့အခြေအနေဖြစ်ရင်တော့ဝဲကိုတော့ရအောင်ယူဖို့တော့ဆုံးဖြတ်ထားတယ်ပေါ့နော်ဂျာထဲမှာတော့တော်တော်တော့ဖိအားနဲ့တော့လုပ်လို့ရမယ်လက်ရှိရှိဟာပြီးသား coursework တွေရောဒီထပ်ပြီးတော့မှဟိုဝဲရနိုင်ဖို့အတွက်လုပ်ရမယ် paper အတွက်ပေါ့ဆိုရင်တော့တော်တော်လေးတော့ဖိဖိစီစီနဲ့တော်တော်တော့ဟိုဖိအားများများနဲ့တော့ဂျာထဲမှာတော့လုပ်ရမယ်ဆိုတဲ့အနေထားတော့ရှိပါတယ
်အကယ်၍မြန်ပေါ့နော်အချောင်းကနေပြီးတော့မှဒီမေလအတွင်းမှာပဲပြီးမယ်ဆိုရင်အခုမယမင်းပြောနေတဲ့အတိုင်းဆိုရင်တော့မရရအောင်ဒီမေလအတွင်းမှာနှစ်နှစ်လောက်ရမဲ့ program ကိုကိုကဒီတစ်နှစ်ကြော်ကြော်နဲ့ပြီးအောင်လုပ်သွားမယ်လို့ပြောတာလားတော်တော်တော့အချိန်ကြိုးစားရမှာပေါ့
ဟုတ်ဟုတ်ပါတယ်တော်တော်တော့စိန်ခေါ်မှုတော့များတယ်အစာတွေကပြင်ဆင်ထားတာကနှစ်နှစ်ဖြစ်နေတဲ့ခါကျတော့နှစ်နှစ်အစာတစ်နှစ်ပြောင်းပြီးတော့မှဖိအားနဲ့လုပ်ရမယ်ဆိုတဲ့အနေထားရှိတဲ့ခါကျတော့တော်တော်တော့စိန်ခေါ်မှုတော့များတယ်ပေါ့နော်သို့တော်ရင်အတွက်ရွေးချယ်စာမရှိဘူးဆိုရင်တော့ဒီလမ်းကြောင်းကိုပဲရွေးချယ်ပြီးတော့မှအရာရနိုင်ဖို့အတွက်ကိုပဲကြိုးစားရမယ်ဆိုတဲ့ရွေးချယ်မှုမရှိတော့ဘူးဆိုဒါပဲလုပ်ရတော့မယ်ဆိုတဲ့အနေထားတော့ရှိပါတယ်
ကျချောင်းကရောဟိုအခုပြောတဲ့အတိုင်းဆိုလို့ရှိရင်တော့သူတို့တက်နိုင်တဲ့လောက်ပံ့ပိုးမှုပေးနေတဲ့သဘောရှိတာပေါ့လေမေလအထိလည်းသူတို့တိုးပေးထားတယ်အပြင်ကိုဒီထက်ထက်ပြီးတော့တိုးပေးနိုင်ဖို့လည်းသူတို့စူးစမ်းနေတယ်ဆိုတော့ချောင်းဘက်ကတော့ပံ့ပိုးမှုအပြည့်ရတယ်လို့ပြောလို့ရမှာပေါ့
ဟုတ်ရပါတယ်ချောင်းဘက်ကတော့လည်းသူတို့ကဟိုဘလို့အပန်းနဲ့လည်းခရီးတွေအများကြီးမပေးနိုင်သေးတာလည်းဖြစ်ကောင်းဖြစ်မယ်ပေါ့နော်လောလောဆယ်တော့သူတို့လုပ်ပေးနိုင်တဲ့အသေးစားဆုံးဟာလို့ပြပြထားတယ်။အဲဒီမှာတော့ academic advisor နဲ့တော့နီးနီးကပ်ကပ်တော့မဲတဲ့တိုင်မြင်တယ်။အဓိကနံပါတ်1နံပါတ်1ပန်းနိုင်ရအောင်ဒီဒီ degree ပေးဖို့ဒီဖွဲ့ရဖို့ဆိုတာအရင်အရေးအကြီးဆုံးဖြစ်တဲ့ခါကျတော့ဖွဲ့ရရှိဖို့ပဲအာရုံစိုက်ပြီးတော့မှထားတယ်ပေါ့နော်။ဟိုကဲပုံမှန်တိုင်းပထမအဆင့်တိုင်းနှစ်နှစ်ဆက်တက်လို့ရရင်တော့ဒါအတန်းထက်လုံးဟုတ်တယ်။ဒါပေမဲ့နှစ်နှစ်မဟုတ်တော့ဘူး။ final က5လပိုင်းထိပဲ6လပိုင်းထိကိုမရနိုင်တော့ဘူးဆိုရင်တော့ဒါတမျိုးဖြစ်ရင်ဒီရအောင်မြေပြဖို့အတွက်တော့ဘယ်လိုပုံစံလုပ်လို့ရမလဲဆိုတခြား option တွေကိုတော့စဉ်းစားပြီးတော့မှစပြီးတော့လုပ်နေတာတော့ရှိပါတယ
်ဟုတ်ကဲ့တကယ်တမ်းဆိုရင်မယမင်းအုံမှာအင်မတန်ကိုမှပဲဒါဂုဏ်ယူစရာကောင်းတဲ့အမျိုးသမီးတစ်ယောက်ပါတာမန်ဒီတိုင်းလူတွေတောင်မှပဲဒီလို Lincoln Scholarship နဲ့ American ပြောက်စုမှဒီလိုဘာသာရဲ့မဟာဘွဲ့လာတက်ဖို့ဆိုတာခက်ခဲတာကိုကိုကမြန်မြန်တယောက်ဖြစ်တာတောင်မှပဲအများကြီးပို့ပြီးတော့တခြားသူတွေထက်ကြိုးစားအားထုတ်ရမယ်လို့လည်းကျွန်မချင်ပါတယ်ဆိုတော့ဒီ Lincoln Scholarship ဆိုတာလည်းရဖို့ဆိုတာတော်တော်ခက်ခဲတယ်လို့ကျမတို့ကြားပူတယ်လေဆိုတော့မယမင်းကိုရိုင်းရောဒီ scholarship ကိုလျှောက်တဲ့အချိန်မှာရောဘယ်လောက်ထိကြိုးပမ်းအားထုတ်ခဲ့ရလဲပြောပြပါအောင်အဲ့ဒါကိုလည်းလေ
ဟုတ်ကြိုးစားခဲ့ရပါတယ်လင်ကွန်ပညာသင်ဆုအကြောင်း2022ခုနှစ်နိုဝင်ဘာလလောက်ကနေတည်တာပေါ့နော်အဲ့တော့လင်ကွန်ပညာသင်ဆုကမတန်ဆွမ်းဖွဲ့စည်းရေးကိုဖိတ်တယ်ဖိတ်ပြီးတော့မတန်ဆွမ်းလူငယ်တွေကြားထဲမှာဒီပညာသင်ဆုအကြောင်းကိုသူတို့သိအောင်လို့ပြောပြပေးတယ်ပေါ့ဆိုအဆင့်ချင်းဖြေရတယ်ပထမတစ်ဆင့်အောင်ရဒုတိယအဆင့်ကအင်္ဂလိပ်စာအရေးချင်းစစ်ဆောင်မှုပဲပေါ့နော်အင်္ဂလိပ်စာ knowledge test အဲ့ဒါကိုဖြေရတယ်ဖြေပြီးသွားရင်ဖြေတဲ့အမှတ်ကရပြီးတော့မှတတိယအဆင့်ဖြစ်တဲ့ essay တွေနောက် bachelor degree first degree ရဲ့အမှတ်တွေပါ recommendation letter တွေဒါတွေပြရတယ်ပေါ့နော်အဲ့တော့နံပါတ်3အဆင့်လည်းအောင်သွားပြီဆိုတော့မှဒီ final interview ဆိုတာမျိုးလာတာပေါ့ဒီအဆင့်4ဆင့်လုံးမှာဆိုတော့အခက်ဆုံးအခြေအနေကဒုတိယအဆင့်နဲ့နောက်ဆုံးအဆင့်ပေါ့နော်ဒုတိယအဆင့်ကအင်္ဂလိပ်စာ test ဖြေရတာဟုတ်တယ်မျက်စိမမြင်တဲ့လူကြတော့ screen reading ကိုအဓိကသုံးရတယ်ဒီ computer မှာဆိုလဲ screen reading ကိုသုံးရတယ်ဖုန်းဆိုလဲ screen reader ကိုအဓိကဖုန်းရဲ့ screen မှာပြောနေရဟာပေါ်ပေါ်နေရဟာပြောပြတဲ့ software ပေါ့နော်အသံထွက်ပေးတဲ့ software ဒါဟာအဓိကသုံးရတယ်သုံးရတဲ့အခါမှာဆိုတော့အင်္ဂလိပ်စာစစ်တာ online ကနေစစ်တယ်သူအင်္ဂလိပ်စာစစ်တဲ့ပုံစံနဲ့ရမင်းကွန်ပျူတာနဲ့အလိုမျိုး accessible မဖြစ်နိုင်တဲ့အခြေအနေမျိုးတွေမှာရမင်းနေတဲ့အရန်ကိုအခြေအနေတုံးပြီးတော့မှသူများအားထုတ်မှုထက်ကိုအများကြီးအားထုတ်ခဲ့ရတာမျိုးရှိရပါတော့ ပြီးတော့လည်းပညာသေးစုရပြီးသွားပြီဆိုတဲ့ခါကျတော့လည်းပညာသေးစုကလှုပ်ခိုင်းတဲ့ဟာတွေအများကြီးလှုပ်ရတာကတော့မလက်မှတ်တွေပွားတာမျိုးတွေ။နောက်ဒီပညာသေးစုနဲ့ပတ်သက်တဲ့စီးမီးစည်းကမ်းတွေအများကြီးလိမ့်လာရဲဖက်ရတယ်။ပြီးတော့ IELTS ဖြေဖို့ဆိုလို့မှလှုပ်ခိုင်းရတာရှိရဲ။ IELTS ဖြေပြီးရဲ့နောက်ပိုင်းမှာလည်းကျောင်းလျှောက်တဲ့လုပ်ငန်းစဉ်တွေကိုလှုပ်ရတယ်ပေါ့နော်။ကျောင်းလျှောက်တဲ့ခါကျရင်လည်းဒီ IIE နဲ့ပေါင်းပြီးတော့မှကျောင်းလေးကျောင်းကိုလျှောက်ခိုင်းရတာဟာမျိုးရှိရဲ။အဲ့တော့လင်ကိုပညာသေးစုတွေစပြီးတော့အချိန်သုံးရတာဆိုရင်မှတ်မှတ်ရရပြောမယ်ဆိုရင်မင်းတို့2022နှစ်ကုန်ပိုင်းလာအောင်လည်းစတာပေါ့နော်။ဒီပညာသေးစုကျောင်းသိပြီးရနောက်ပိုင်းမှာဒီပညာသင်စုကလိုအပ်မဲ့ document တွေဒီပညာသင်စုရဲ့လိုချင်တဲ့ goal တွေသူတို့ရှာနေတဲ့သူကဘယ်လိုလူမျိုးလဲဆိုတာသိဖို့အတွက်ကို website ကိုခဏခဏသွားဖတ်တယ်ခဏခဏသွားကြည့်ရယ်ခဏခဏပြင်ဆင်မှုတွေအများကြီးလုပ်ရတာပေါ့နော်ဒီပညာသင်စုတွေရင်းမဲ့စာပြီးအချိန်ပေးခဲ့တာဆိုရင်ဒီပညာသင်စုကျောင်းတည်ပြီးခြင်း2022 November လလောက်ကနေပြီးတော့မှစာပြီးတော့ပြင်ဆင်ပြီးတော့မှအချိန်ပေးခဲ့ခြင်းဖြစ်ပါတယ
်တတော်ကိုအခက်ခက်ခဲခဲနဲ့ဒီပညာသင်စုကိုရအောင်ကြိုးစားခဲ့ကြကြိုးစားခဲ့ရတယ်ကြိုးစားပြီးတဲ့အခါမှာလဲတာနှစ်နှစ်ဒီမှာပညာလာသင်ပြီးလို့ရှိရင်ကိုမျှော်မှန်းထားတဲ့မျှော်မှန်းချက်တွေပေါ့လေဒီမျှော်မှန်းချက်တွေထဲမှာမှအခုလိုမျိုးဟိုတဝက်တစ်ပြက်နဲ့အခက်ခဲခြုံရတာလဲအင်မတန်မှစိတ်မကောင်းစေရပါဆိုတော့ဒီအကြောင်းအားလည်းလိုအပ်တဲ့ပတ်ပို့မှုတွေပေးနိုင်ဖို့လည်းမျှော်လင့်ပါတယ်အဆက်ပြီးတော့ကိုမျှော်လင့်ထားတဲ့အတိုင်းအကောင့်ထဲပေါ်ပါစေလို့လည်းဆုတောင်းပေးပါတယ်ကျွန်မဒီအချိန်ကန့်သက်ကြောင့်ဒါတော့ဒီမှာပဲရပ်လိုက်ပါမယ်ဒါပေမဲ့ဒီမက်ယမင်းအုံမနဲ့ပတ်သက်လို့ကတော့မြန်မာနိုင်ငံမှာရှိတဲ့မျက်နှာမြင်အတိုင်းအဝိုင်းအတွက်လည်းအကျိုးပြုလုပ်ငန်းတွေကိုလုပ်နေတဲ့သူတို့တို့လည်းသိရတဲ့အခါကျတော့ဒါနဲ့ပတ်သက်ပြီးတော့လည်းကျွန်မချက်ပြီးတော့ဒုတိယပိုင်းအနေနဲ့မေးချင်ပါသေးတယ်လို့တပတ်ဒီအပိုင်းကိုတော့ဒီမှာပဲရပ်လိုက်ပါမယ်ကျေးဇူးအများကြီးတင်ပါတယ်ရှင
်ပုံမှန်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍပါရှင်အခုဆက်ပြီးတော့ဒီနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္ဒဆုံရင်အမေရိကန်တခွင်ကိုလည်းတင်ဆက်ပေးပါဦးမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလကလေးကအမေရိကန်ပြည်ထောင်စုမှာတရားမဝင်နေထိုင်ပြီးရာဇဝတ်မှုကျူးလွန်တဲ့သူတွေကိုပြန်ပို့မယ်လို့ပြောခဲ့ပါတယ်။ဒီကတိကဝတ်ကိုအောက်ထည်ဖော်တဲ့နေရာမှာတော့ပြည်တွင်းပြည်ပမှာပါရိုက်ခတ်မှုတွေရှိပါတယ်။ဒီအထက်မှာဒီအမေရိကန်ပြည်ထောင်စုကစိုက်ပျိုးရေးလုပ်ငန်းတွေအတွက်လှုပ်သားရှားပါတဲ့ပြဿနာလည်းပါပါတယ်။ဒီကြောင့်ကိုတော့သုဒ္ဓဆော်လေးအမေရိကန်တခွင်မှာကိုအောင်ကစူးစီးတင်ဆက်ထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလကလေးကအမေရိကမှာတရားမဝင်နေထိုင်ပြီးတော့ရာဇဝတ်မှုကျူးလွန်သူတွေကိုပြန်ပို့မယ်ဆိုပြီးတော့ပြောခဲ့တာပါရွေးကောက်ပွဲကတိကဝတ်အတိုင်းပဲသမ္မတဖြစ်လာတဲ့အခါမှာလည်းဒီကတိကဝတ်တွေကိုအကောင့်ထဲပေါ်ရမှာတော့ရာဇဝတ်မှုကျူးလွန်သူရောမကျူးလွန်သူတွေကိုပါပြန်ပို့ခဲ့တာပါဒါလို့ပြန်ပို့တာကြောင့်အမေရိကန်ပြည်ထောင်စုကစိုက်ပျိုးရေးလုပ်ငန်းတွေအတွက်ဘလို့ထိခိုက်တယ်လဲဆိုတာကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာခုချိန်ဟာစတော်ဘယ်ရီနဲ့အရေရှွမ်းသီးနှံတွေခုချိန်မှာဒါပေမဲ့လည်းအဲ့ဒီစိုက်ပျိုးရေးခြံမှာလုကင်နေကြသူတချို့ဟာအမေရိကမှာတရားမဝင်နေထိုင်ကြသူတွေဖြစ်တာကြောင့်ခုအခါအလုပ်မဆင်းနိုင်ကြတော့ပါဘူးအလက်ဟန်ဒရာဟာကယ်လီဖိုးနီးယားပြည်နယ်မှာတရားမဝင်နေထိုင်ပြီးတော့စိုက်ပျိုးရေးခြံမှာအလုပ်လုပ်နေသူပါဖမ်းဆီးပြီးတော့ပြန်ပို့ခံရမှာကိုကြောက်တာကြောင့်သူ့မျက်နှာကိုမပြရဲပါဘူးဘေဂတ်စ်ဖီးမြို့မှာအလုပ်သွားတော့လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာန ICE အဖွဲ့ဝင်တွေမြို့အနှံ့လိုက်လံဖမ်းဆီးနေတဲ့သတင်းကိုကြားလိုက်ရတာလို့ဆိုပါတယ
်
အင်္ဂါနေ့ကသူတို့စပြီးလိုက်ဖမ်းပါတယ်ဗိုလ်တပူးနေ့ကျတော့ကျမတို့လည်းကြောက်တာနဲ့အပြင်မထွက်တော့ပါဘူး ICE ကတနေ့လုံးလိုက်ဖမ်းနေတာကိုမြင်နေကြားနေရပါတယ်စိုက်ပျိုးရေးအလုပ်သမားတွေရှိနေတဲ့နေရာတွေကိုသူတို့ကလိုက်ဖမ်းနေတာပါ
စိုက်ပျိုးရေးခြံမှာလုပ်သူတွေဟာအမေရိကမှာဆယ်စုနှစ်နဲ့ချီနေထိုင်လာကြသူတွေပါအတီတဲကနှစ်ယောက်အဖမ်းခံခဲ့ရတယ်လို့ညင်ညွတ်သောစိုက်ပျိုးရေးလုပ်သားများသမဂ္ဂဥက္ကဋ္ဌထရီဆာရိုမီယိုကခုလိုပြောပါတယ်
The farm workers that were deported have been
ပြန်ပို့ခံရတဲ့စိုက်ပျိုးရေးလုပ်သားတွေဆိုရင်ဒီမှာ15နှစ်နဲ့နှစ်20အလုပ်လုပ်လာကြတာပါသူတို့မှာတရားမဝင်ကားရက်လို့သက်ဆိုင်ရာကပေးတဲ့ချက်လန်တော့မရဘူးပါဘူးအလုတ်ကနေအိမ်ပြန်ချိန်ဘာအမှတ်အသားမှမပါတဲ့ကားနဲ့လမ်းပေါ်ရင်ရက်ပြီးဖမ်းသွားကြတာပ
ါတရားဝင်နေထိုင်သူတွေကိုရှင်းလင်းရမှာရာဇဝတ်မှုကျူးလွန်သူတွေကိုသာဖမ်းဆီးရမှာဖြစ်တယ်လို့ထရမ့်အစိုးရကကနဦးပိုင်းမှာပြောဆိုပေမဲ့နောက်ပိုင်းမှာတော့ဥပဒေချိုးဖောက်သူမှန်သမျှကိုဖမ်းဆီးပြီးပြန်ပို့ပါတယ်နေဆက်လုံခြုံရေးကြီးကြပ်သူ Tom Homan ကအခုလိုပြောထားပါတယ်
As the aperture opens up
ရာဇဝတ်မှုကျူးလွန်သူတွေဒါမကပဲဒီတက်ပို့ပြီးအေးအေးယူဆောင်ရွက်မှာကြောင့်အဖမ်းဆီးတွေကိုပို့ပြီးတွေ့လာရမှာပါပို့ပြီးရှင်းအောင်ပြောရရင်ဒီနိုင်ငံမှာတရားမဝင်နေနေတယ်ဆိုရင်တော့လွတ်မှာမဟုတ်ပါဘူ
းတရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြီးတော့ပြန်ပို့တာကြောင့်စိုက်ပျိုးရေးလုပ်သားတွေလည်းရှားပါးသွားပေမဲ့ဥပဒေအရဆောင်ရွက်ဖို့လိုတယ်လို့ Baker's Fee မြို့က James Miller ကပြောရတယ်
I think it's misleading when they
ចောင်းနေမှာလည်းဝင်ပြီးတော့ရှောက်ဖွေဖမ်းဆီးမှာနဲ့ပတ်သက်လို့တလွဲပြောနေကြပါတယ်အလုတ်ကိုအလုတ်တိုင်းလှုပ်ရမှာဖြစ်တယ်လို့လှုပ်လဲလှုပ်တင်ပါတယ်ထိခိုက်မှုတွေရှိသလားဆိုရင်တော့ရှိတယ်လို့ပြောရမှာပါ
လောက်သားရှားပါတာကြောင့်စိုက်ပျိုးရေးခြံရွက်တွေဈေးကွက်ကိုအလုံးအလောက်မတင်ပို့နိုင်ဘူးဆိုရင်စားတောက်ကုန်ရှားပါလာလိမ့်မယ်လို့ JP Everloss ကပြောပါတယ
် We'll see 2-3 months
time Latin Norigo ဖမ်းပြီးပြန်ပို့တာကြောင့်စားတောက်ဈေးတုံးတွေတက်လာတာကိုနောက်မဲ့2လ3လအတွင်းတွေ့ရပါလိမ့်မယ်လောက်သမျှအကျိုးကိုခံစားရမှာပ
ါ Ventura ခရိုင်မှာဆိုရင်လည်း ICE အဖွဲ့ဝင်တွေကတရားမဝင်နေထိုင်သူတွေကိုလိုက်လံဖမ်းဆီးနေတာတွေ့နေပါတယ်စိုက်ပျိုးရေးလုပ်သား80ရာခိုင်နှုန်းကျော်ဟာတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေဖြစ်တယ်လို့ခရိုင်စိုက်ပျိုးရေးကဏ္ဍမြင့်တင်ရေးဘူရိုကခန့်မှန်းပါတယ်။ Maureen Maguire ဟာဘူရိုအကြီးအကဲပါ
။ If we have mass deportation and we lose
အကုန်ပြန်ပို့ရကြောင်းစိုက်ပျိုးရေးလုပ်ငန်းကလုပ်သားအင်အားဆုံးရှုံးကုန်ပါတယ်။ဒါကြောင့်ဈေးကွက်မှာလိုတဲ့အစားအသောက်တွေလုံလောက်အောင်မပို့နိုင်တော့ဘဲထိခိုက်ကုန်မှာပါ။ကုန်စုံဆိုင်တွေလည်းကိုယ်ဆိုင်မှာစားတောက်ကုန်တင်ပို့ဖို့အပြိုင်ဆိုင်လိုက်ရှာရမှာပါ။အဲဒါကြောင့်ဈေးတွေတက်ကုန်ပါလိမ့်မယ်
။ Icelandica ကလိုက်လံဖန်ဆီးပြီးတဲ့နောက်ရဲ့အနေငယ်အကြာမှာတော့ Alejandra အလုပ်ပြန်ဝင်ပါတယ်။ဒါပေမဲ့ဖန်ဆီးခံရမှာကိုစိုးရိမ်ပြီး American မြေပေါ်မှာမွေးတဲ့သူသားငယ်ရောတက်နိုင်သမျှလူမြင်ကွင်းအောင်မနေဘူးလို့ပြောပါတယ်။ဒါပေမဲ့လည်းကိုယ်နိုင်ငံသားတွေကိုကာကွယ်ဖို့အတွက် American ပြည်ထောင်စုမှာတရားမဝင်နေထိုင်ပြီးတော့ရာဇဝတ်မှုကျူးလွန်သူတွေကိုပြန်ပို့ဖို့ American တော်တော်များများကလည်းလိုလားနေတာပါ။ Democrat အစိုးရလက်ထက်တရားဝင်ရောတရားမဝင်ရောရွှေ့ပြောင်းဝင်ရောက်သူအများပြားကိုလက်ခံပြီးအခွန်တန်းလူစုရဲ့ငွေနဲ့ထောက်ပံ့ပေးတာတွေကိုလည်း American တွေကလက်မခံနိုင်ဖြစ်နေတာပါ။ဒါကြောင့်သမ္မတ Donald Trump ကတချို့ကိုသက်ဆိုင်ရာအစိုးရဒါမှမဟုတ်ဂျာကန်နိုင်ငံမှာထားစည်းစစ်ပြီးမှပြန်ပို့ဖို့စောင့်ရွက်လာတာပါ။အဲဒီလိုစတင်ပြန်ပို့ရမှာ American သမ္မတ Donald Trump နဲ့ Colombia သမ္မတတို့ကြားလွန်ခဲ့တဲ့လကုန်ပိုင်းကပြည်ပခဖြစ်ခဲ့ပါသေးတယ်။နေရရင်ပြန်ပို့သူတွေကို ဂွာတီမာလာကလက်ခံခဲ့ပေမဲ့ ကိုလံဘီယာသမ္မတ ဂက်စတာဗိုပက်ထရိုကလက်မခံခဲ့တာကြောင့် social media မှာနှစ်ဖက်ခေါင်းဆောင်တွေကြားအပြန်အလှန်ပုတ်ခတ်ပြောဆိုသလိုကုံသွဲကွန်တိုးကောက်မယ်ဆိုပြီးတော့လည်းချိန်ချောက်ကြပါတယ်။နိုင်ပိုင်းကြမှာတော့ ကိုလံဘီယာသမ္မတကလေးရင်လှုပ်ပြီးတော့သူ့နိုင်ငံသားတွေကိုဂုံသိက္ခာနဲ့အညီပြန်ခေါ်မယ်လို့သဘောတူခဲ့တာကြောင့်ပြည်ပခအဆုံးသတ်သွားပါတယ်။ထရမာရွေးကောက်ပွဲဂတိကဝတ်တွေကိုအကောင့်တွေပေါ်သွားမှာဖြစ်ကြောင်းအင်ဂျူရောကပြောပါတယ
် President Trump is sending
အမေရိကန်ထရန့်ကကဘာကြီးအတွက်အင်မတန်ပြင်းထန်တဲ့သတင်းစကားပါနေတာပါအမေရိကန်ပြည်ထောင်စုရဲ့ဥပဒေကိုချိုးဖောက်မယ်ဆိုရင်ပြန်ပို့ခံရပါမယ်အဖမ်းခံရပါမယ်တရားစွဲခံရပါမယ်ဒါကြောင့်မလာပါနဲ့
ကိုလံဘီယာဆိုရကိုယ်စားလှယ်အဖွဲ့လာမယ့်ရက်ပိုင်းအတွင်းဝါရှင်တန်ကိုလာရောက်ဖို့ရှိကြောင်းကိုလံဘီယာနိုင်ငံသားရေးဝန်ကြီးကပြောပါတယ
် Seguiremos recibiendo
ပြန်ပို့ခံရတဲ့ကိုလံဘီယာနိုင်ငံသားအမျိုးသားအမျိုးသမီးတွေကိုနိုင်ငံသားအခွင့်အရေးနဲ့အညီဂုဏ်သိက္ခာရှိစွာဆက်ဆံပြီးလက်ခံသွားမှာပါ
ဒီအဖြစ်ပြက်မှာအမေရိကန်ဘက်ကအနိုင်ရလိုက်တယ်လို့သုံးသပ်သူတချို့ကပြောပါတယ်တန်တမာရေးလုံတုံးလုံနီးတွေကိုကြော်လွန်ပြီးတော့တမဟုတ်ချင်းအပြောင်းလဲတွေဖြစ်ကုန်တယ်လို့ဆိုပါတယ်အခုလိုသက်ဆိုင်ရာနိုင်ငံတွေကိုတိုက်ရိုက်ပြန်ပို့တယ်လို့အမေရိကန်ပိုင်ဂွာတာနာမိုစခန်းမှာဆိုရင်လေလူ3000လောက်ထိန်းသိမ်းထားနိုင်အောင်ပြင်ဆင်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူသမ္မတဖြစ်တဲ့ပထမဦးဆုံးနေ့မှာပဲတရားမဝင်ရွှေ့ပြောင်းအခြေချနေထိုင်ကြသူတွေကြောင်းနေဆက်လုံခြုံရေးနဲ့ပတ်သက်ပြီးတော့လေအရေးပေါ်အခြေအနေကြီးညာခဲ့တာပါအမေရိကန်ရောက်ရွှေ့ပြောင်းခြေချသူတွေကိုပြင်းထန်တဲ့ပြည်ပို့မယ်ဆိုရင်တရားဥပဒေအရစီရင်ရမယ်လို့လူဝင်မှုကြီးကြပ်ရေးရှင်းနေဟန်နာဖလမ်ကပြောပါတယ
် You are issued a charging document which begins a proceeding
ရှင်းတရားဆွဲဆိုရဲဆက်ရွက်ထုတ်ပေးခံရတဲ့အခါမှာရှင်းနေတဲ့ခလုံးကွင်းရှောက်နိုင်တယ်လို့အမေရိကန်မှာနေထိုင်ဖို့အခွင့်အရေးကိုခုခံနိုင်ပါတယ်လူဝင်မှုကြီးကြပ်ရေးတက်တာခွင့်ရှောက်ထားတဲ့လုပ်ငန်းစဉ်အစုံမှာလူဝင်မှုကြီးကြပ်ရေးတရားရုံးမှာတည့်ရမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးတရားသူကြီးနဲ့လည်းတွေ့ရမှာပါနောက်ဆုံးအဲ့ဒီလုပ်ငန်းစဉ်အစုံတရားမနိုင်ဘူးဆိုမှရှင်းကိုပြင်းထန်တဲ့အမိန့်ပေးရမှာပါ
ပြင်းထန်တဲ့ပေးပြီးတော့ပြန်ပို့တဲ့ကိစ္စဟာချက်ချင်းဖြစ်နိုင်တယ်လို့အချိန်အကြာကြီးကြာတာမျိုးလည်းဖြစ်နိုင်တယ်လို့ဖလမ်ကပြောပါတယ
်
သူတို့အမှုကိုလရွေနှစ်တွေအချိန်အကြာကြီးတရားရင်ဆိုင်ပြီးမှပြန်ပို့ခံရတာမျိုးလည်းဖြစ်နိုင်ပါတယ်နောက်ဖြစ်နိုင်တာအမေရိကန်ကိုဝင်တဲ့အချိန်နိုင်ပိုင်းရက်ပိုင်းအတွင်းမှာပြန်ပို့ခံရတာလည်းဖြစ်နိုင်တယ်လို့နေပေါင်းများစွာနေခဲ့ပြီးမှထရမ့်ရဲ့နောက်ဆုံးမူဝါဒအရဖမ်းဆီးခံရပြီးတော့နိုင်ပိုင်းရက်ပိုင်းအတွင်းပြန်ပို့ခံရတာမျိုးလည်းဖြစ်နိုင်ပါတယ်
က ွန်အောင်တင်ဆက်တဲ့သုဒ္ဓဆောင်ရဲ့အမေရိကန်တခွင်အစီအစဉ်ဖြစ်ပါရရှင်။ View American Fan ရဲ့ February 22ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းတင်ဆက်ပေးပါဦးမယ်။ဤပညာတိုးတက်တဲ့ခေတ်ကိုရောက်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့ပစ္စည်းတစ်ခုကတော့တန်လိုက်ဖြစ်ပါရယ်။ဒီတန်လိုက်တွေထဲမှာမြေရှားတတ်ထုနဲ့ပြုလုပ်တဲ့တန်လိုက်ကတော့တန်လိုက်တက်ကိုတာရှည်ခိုင်မြဲစေပါရယ်။ဒီမြေရှားတတုသုံးတန်လိုက်ဟာဘာကြောင့်အရေးပါတာပါလဲဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုတော်ခင်မျိုးသက်ကမေးမြန်းပြီးတော့သိပ္ပံနဲ့ဤပညာအစီအစဉ်မှာတင်ပြပေးထားပါရယ်ရှင
်ကြီးမားတဲ့တန်လိုက်ဓာတ်လိုအပ်တဲ့စက်ကရိယာတွေအတွက်မြေရှားတတုဇက်တွေနဲ့လုပ်တဲ့ထာဝရတန်လိုက်လိုအပ်ပါတယ်တန်လိုက်တွေကို digital ခင်မှာအရေးပါတဲ့ hard drive တို့ floppy disk တို့ microphone တို့ cassette တို့မှာဓာတ်ရိုက်သုံးနိုင်ပေမဲ့ရက်စစွမ်းအားသုံးရတဲ့ပစ္စည်းတိုင်းကတော့တန်လိုက်မရှိရင်အလုပ်မလုပ်ပါဘူး။တန်လိုက်ရှိမှရက်စစ်ဓာတ်ကိုထုတ်ပေးနိုင်တာပါ။ဒီရက်စစ်နဲ့တန်လိုက်ဆက်ဆက်မှုကိုဓာတုရူပဗေဒပညာရှင်မိုက်ကယ်ဖာရာဒေးတွေ့ရှိခဲ့တာဟာသိပ္ပံပညာတိုးတက်မှုအတွက်သိက္ခာအရေးပါတယ်လို့ဒေါက်တာခင်မောင်ညိုကပြောပါတယ
်။ကျွန်တော်တို့ဆက်ရှိရသူအစဒါကိုတွေ့လာတာအမှန်တန်ဆော့ပါတယ်။အဲ့ဒီဟာကဖာရာဒေးဆိုတဲ့ပုဂ္ဂိုလ်ကနေပြီးတော့ဆပြောဒီဒိုင်နမိုပြောမော်တာနဲ့ခုမျိုးလိုမတွေ့ဘူး။ပြည့်စစ်တတ်ကတန်လိုက်နဲ့ဘယ်လိုဆက်သွယ်လဲဆိုတာကိုဖာရာဒေးကရှာတွေ့ပါတယ်။ဝါယာယူတွေပတ်ထားပြီးတော့အဲ့ဝါယာယူပတ်ထားတဲ့အဲ့ဆက်ကွင်းတဲ့ကိုခုနတန်လိုက်ဖြတ်လိုက်တယ်။တန်လိုက်ကိုလှုပ်ရှားစေတယ်။ပြည့်စစ်တတ်ထွက်လာတွေ့ရတယ်။သူလည်းတော်တော်အံ့ဩပါတယ်။အဲ့လိုပါပြည့်စစ်တတ်ပေးလိုက်ရင်ခုနဒီမန်နက်တွေရှိနေအဲ့ဒီမန်နက်တွေလှုပ်ရှားလာဆိုလိုတာကတက်စစ်တက်နဲ့လှုပ်ရှားလို့ရသလိုလှုပ်ရှားလိုက်ရင်တက်စစ်တက်ထွက်တယ်ဒိုင်နမိုကတက်မန်နက်ကိုလှုပ်ရှားခြင်းဖြင့်တက်စစ်တက်ရတယ်မော်တာကတော့တက်စစ်တက်ပေးခြင်းအဖြစ်လှုပ်ရှားမှုကိုပြုလုပ်လာတယ်ဒါကြောင့်ဒီနေရာမှာဆက်တည်းအတွက်အမှန်အသုံးဝင်သွားပြီကဘာကြီးတစ်ခုလုံးမှာတက်စစ်တက်နဲ့လောကနိဗ္ဗာန်တိဆောက်အံ့ဆိုတဲ့စကားလိုပဲတရားစစ်တပ်ကိုအရန်အသုံးပြုနိုင်တဲ့အခြေအနေကိုတွေ့ရပါတယ်။မက်ဂနက်ဆိုတာနှစ်မျိုးရှိတော့ဗောလေ။တစ်မျိုးကတော့ဒီသာမန်မက်ဂနက်ပဲ။သို့သော်ပါမင်းနဲ့အမြဲတမ်းမက်ဂနက်ဖြစ်နေတဲ့ပစ္စည်းကတော့အမှန်တန်ဖိုးရှိပြီးအသုံးပြုလို့ရတယ်။အဲ့ဒါမြေရှားတတုရဲ့ဂုံတ္တိတစ်ခုလို့ဆိုရမယ
်။မြေရှားတတုနဲ့လောက်ထားတဲ့မက်ဂနက်ပေါ့နော်။ Rare Earth Magnet အကြောင်းပြောပြပြပါဆရာ။အဘကြောင့်ဒီမြေရှားတတုနဲ့လုပ်တဲ့မက်ဂနက်ကအရေးပါလေမြေရှားတတုနဲ့လုပ်တဲ့မက်ဂနက်ဆိုတာဘာလဲ
အရင်ကတတုတစ်ခုကိုတန်လိုက်လုပ်ဖို့ဆိုတာအရန်ခက်ခဲတယ်နော်ခိတလုပ်ပြီးဆိုအားတွေပါကြီးအများကြီးကုန်တယ်အခုကတော့အမှန်အဆင်ပြေတယ်အဲ့မြေရှားတတုတွေတော့မှ၃မျိုး၃တော့ပေါ့အဓိကထားတော့အပေါ့စားဖြစ်တဲ့တတု၂မျိုးနေယိုဒမီယန်နဲ့ဆမရီယန်ကိုအများကြီးသုံးတယ်ဟုတ်ပါပြီဆမရီယာနဲ့ကိုဘောနဲ့ရောလိုက်ရင်ပါမင်းနဲ့မက်ဂနက်ကိုရတယ်အပူအေးမှလည်းသူတော်တော်လေးကိုခံနိုင်ရှိတယ်အဲ့လိုပဲနီယိုဒိုင်မီယန်ဆိုရင်လည်းအိုင်နဲ့ဘိုရွန်ကိုရောပြော့ပေါင်းလို့လုပ်လိုက်ရင်အမှန်တန်ကောင်းတဲ့ပါမင်းနဲ့မက်ဂနက်ကိုရတယ်ဒီလိုမျိုးလုံနိုင်တဲ့ပစ္စည်းက Rare Earth for RE မြေရှားတတုမှာပဲရှိပါတယ်ဒါကြောင့်သူကမနာမအရေးပါတော့ဘော
ဆက်ဒီဟုတ်permanent magnet ကိုပေါ့နော်ပြည့်စစ်နဲ့ပတ်သက်ပြီးတော့ဒီတုံးနေဆိုတော့ဘယ်လိုပုံစံနဲ့တုံးတာလဲအဲ့ဒါလေးတရားရှင်းပြပေးပါဆရာ
ဘယ်လိုပုံစံနဲ့တုံးလဲဆိုတော့အခုမော်တာနဲ့ဒိုင်နမိုဆိုတဲ့နေရာမှာတုံးတာပေါ့မော်တာဆိုတာကတော့ပြည့်စစ်တက်အားပေးလိုက်ရင်သူကလဲပတ်ဒိုင်နမိုကပြည့်စစ်တက်ကိုထုတ်ပေးတယ်အဲ့ဒီနှစ်ခုလုံးအတွက်မှာအရေးပါတယ်ဒီ magnet ရှိမှ permanent မဟုတ်လဲ magnet ပါရတော့ပေါ့လေဒီတက်စစ်တက်ကိုထွက်စီတဲ့ဝိုင်ဂျိုးတွေကိုတန်လိုက်ဆက်ကွင်းထဲမှာလွတ်လိုက်ရင်အဲ့မှာထုတ်ရှားလိုက်တဲ့ပြိုင်နဲ့တက်စစ်တက်ထွက်လာသို့မဟုတ်တက်စစ်တက်ကိုပေးလိုက်ရင်ခုနပါမင်းနဲ့မက်ဂနက်တွေကိုနဲ့ဆက်ကွင်းထဲရောက်သွားရင်အဲ့တခါလဲဒီလေပတ်မှုတွေကိုရတယ်အဲ့တော့ဆိုလိုတာကမော်တာကိုကျွန်တော်ပြုတ်လို့ရတယ်တက်စစ်တက်နဲ့လေပတ်စီလို့ရတယ်ဒိုင်နမိုလဲပတ်ခြင်းကနေပြည့်စစ်တာထုတ်ရတယ်ဒီနှစ်မျိုးလုံးကိုအသုံးပြုလို့ရတယ်
ဒီ permanent magnet ကိုဘယ်နေရာတွေမှာပေါ့နော်ဘယ်ပစ္စည်းတွေမှာအဓိကသုံးတာပါလဲဆရာ
ဒီ permanent magnet ကိုသုံးတဲ့နေရာအများစုကတော့မော်တာရောဒိုင်နမိုရောပေါ့ဥပမာအဖြစ်ဒီလေအားဖြင့်စစ်ထုတ်တဲ့ခါကျရင်ဒီတာပိုင်ကြီးကလဲနေတယ်အဲ့ဒါကြီးကသူဖြည်းဖြည်းလဲမဲ့အထဲမှာပိုက်ရင်အများကြီးလဲပတ်တယ်ဟာသူလဲပတ်လိုက်တဲ့တပြိုင်တည်း permanent magnet ကနေပေါ့ပြုတ်သွင်းလိုက်တယ် induce လို့ပေါ့ပြစစ်တာကိုထုတ်ပြီးတော့တာပဲဒီလေအားလျှက်စစ်ကနေတော့အမှန်အားကောင်းတဲ့ဆက်စစ်တာထွက်လာဒီလိုပဲ EV ကားတွေမှာနော်ကျွန်တော်တို့ဘက်ထရီကမှသုံးတယ်လို့ဘက်ထရီကနေထွက်လာတဲ့ပြစစ်တာကိုမော်တာကားသွားဖို့လဲပတ်စီရောမော်တာတွေလိုတယ်အဲ့ဒီမော်တာတွေအားလုံးထဲမှာပါဝင်တဲ့မက်ဂနက်တွေကခုနကျွန်တော်ပြောတဲ့နီယိုဒိုင်မီယန်တို့ဒါမဟုတ်ရင်ဆမရီယန်တို့ဒီကနေရတဲ့ permanent magnet တွေပဲသုံးရပါတယ်ဒီတိုင်းပဲကျွန်တော်တခါလေး MRI တို့ဘာလို့ MRI magnetic resonance imaging သူ့ရဲ့အုံနှောက်တွေကိုယ်ခန္ဓာတွေကိုတန်လိုက်ဆက်ကွင်းကနေတော့ပုံဖော်ပြီးတော့သွားရပါတယ်အဲ့ဒါ permanent magnet ကအရေးကြီးတယ်အဲ့ပုံဖော်တဲ့ MRI ကလူတစ်ကိုယ်လုံးကိုအထဲကိုတွင်းလိုက်ပြီးတော့တန်လိုက်ဆက်ကွင်းတွေရောက်သွားရင်အဲ့တန်လိုက်ဆက်ကွင်းကနေညှို့သွင်းလိုက်ပြီးတော့ပုံတွေထွက်လာပါတယ်အဲ့ဒီပုံတွေက X-ray ရိုက်တယ်လို့ပဲသို့တော့လူကိုထိခိုက်မှုမရှိဘူးနောက်တစ်ခုကတော့ TV တို့ကတော့မှဘက်ထရီတို့မှအများကြီးသုံးလို့ရပါတယ်အယောင်လင်းလက်စီတာတို့ပြက်စစ်တက်ကိုကြာရှည်ထိမ့်သိမ့်တာတို့ကပြုလုပ်လို့ရပါတယ
်တော်တော်အသုံးဝင်တဲ့ permanent magnet ပေါ့နော်ဆရာ
တကယ်လို့မြေရှားသတ္တုကအရင်ကတော့ဒီတာမန်ပဲထင်ပေမဲ့အခုအချိန်မှာတော့electronic ပစ္စည်းတွေအရန်ထွန်းကားလာပြီအထူးသဖြင့်ခုနပြောတဲ့ permanent magnet တွေကကျန်တဲ့သတ္တုအနေနဲ့လုပ်ရင်ဒါတော့အဆင်မပြေနိုင်ဘူးဒါထားပါစဉ် magnet အနေနဲ့အသုံးပြုနိုင်တော့မြေရှားသတ္တုကိုအရေးတကြီးထုတ်လုပ်နေကြတယ်သို့တော့အဲ့ဒီမြေရှားသတ္တုကိုထုတ်တဲ့အခါမှာသဘာဝပတ်ဝန်းကျင်ထိခိုက်မရှိအောင်လို့ဘယ်လိုလုပ်မလဲဆိုတာဟာနံပါတ်1အရေးပါတယ်ဒုတိယအချက်ကတော့ဟိုဖြစ် EV ကားဆိုတော့ तू က9နှစ်သုံးမယ်9နှစ်သုံးပြီးဒီဟိုဒိုင်နမိုတွေမော်တာတွေပြတ်မယ်အဲ့ဒီခါကျရင်တနင်္လာညရီစာကယ်လုပ်မယ်တဘောပေါင်းကြီးမထိခိုက်တဲ့နည်းနေနဲ့လောက်ကန်ရမယ်ဆိုရင်တော့အမှန်တန်ကောင်းတာပေါ့
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံတဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်
တော်ခင်မျိုးသက်ပုံမှန်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ဖြစ်ပါရဲ့ရှင်။ဒီအစီအစဉ်ကိုတော့တောက်ကြညနဲ့စနေမနက်ခင်းအစီအစဉ်တွေမှာတင်ဆက်ပေးနေပါရယ်။ View American တန်ရဲ့တနင်္ဂနွေနေ့မနက်စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်9:00နာရီတိဆက်ပြီးတော့ထုတ်လင်းပေးမှာပါ။အခုတော့သတင်းချင်းချင်းကိုပြောပြပါဦးမယ်ရှင်။ဣသရေလနိုင်ငံတယ်အဗီမြို့ကဘရက်ဂျမ်စင်ဂျေဖုန်ဒေသမှာပေါက်ကွဲမှု၃ခုဖြစ်ပွားခဲ့ပြီးတဲ့နောက်ဂျော်ဒန်နဲ့အနောက်ဘက်ကန်ဝက်စ်ဘန့်ဒေသမှာအကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဆင်မှုတွေတွင်းမြစ်ဖို့ဣသရေလကာကွယ်ရေးဝန်ကြီးဣသရေလကတ်ကတောက်ကြာနေမှာမိတ်ပေးခဲ့ပါတယ်။ဒါဟာအကြမ်းဖက်သမားတွေကိုပြက်သားတဲ့သတင်းစကားပါလိုက်တာဖြစ်တယ်လို့တောက်ကြာနေကဝက်စ်ဘန့်ဒေသကိုတွားရောက်တဲ့အချိန်မှာဝန်ကြီးကတ်ကပြောဆိုခဲ့တာပါ။ကျနာရီနေ့ညပိုင်းတုန်းကလူမပါတဲ့ဘတ်စကားတွေပေါ်မှာပောက်ကွဲမှုတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့ထိခိုက်ဒဏ်ရာရတဲ့သူတော့မရှိခဲ့ပါဘူးရှင်။အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးအထောက်ပံ့တွေအတွက်ယူကရိန်းရဲ့ Twin Threat တန်ရန်စာတကဏ္ဍမှာအမေရိကန်ကိုရင်းနှီးမြှုပ်နှံခွင့်ပြုဖို့ပါဝင်တဲ့အဆိုပြုချက်တရက်ကိုတော့ယူကရိန်းကလက်ခံပြီးသဘောတူစာချုပ်ချုပ်ဆိုလိုက်မယ်လို့သူမျှော်လင့်တဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေး Mike Waltz ကတောက်ကြာနေ့မှာပြောပါတယ်။ယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်နှိမ့်နိုင်မှုတွေထဲကအစိတ်ပိုင်းတစ်ခုအဖြစ်ယူကရိန်းမြေရှားတပ်ထုနဲ့ဆိုင်တဲ့သဘောတူညီချက်ကိုသမ္မတထရမ့်အစိုးရဘက်ကအဆိုပြုထားတာပါ။ကနအူးအဆိုပြုချက်ကိုယူကရိန်းသမ္မတဇယ်လန်စကီကညှင်းပယ်ခဲ့ပြီးတော့အဲ့ဒီနောက်ပြန်လည်ပြင်ဆင်ချက်ကိုသမ္မတဇယ်လန်စကီထံကိုနောက်တစ်ချိန်ပေးပို့ခဲ့ပြီးတဲ့နောက်မှာမစ္စတာဝေါ့စ်ကအခုလိုပြောကြားခဲ့တာလည်းဖြစ်ပါရဲ့ရှင်။ဒီကနေ့အတွက်သတင်းချင်းချုပ်နဲ့အတူအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနက်ခင်းအစီအစဉ်ထုတ်လို့ရေးမှုကတော့ကိုညဉ့်ညဉ့်ကြီးဖြစ်ပါရဲ့။ယူသန်ဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ရှင်။ February 22ရက်စနေနေ့မနက်ခင်း VOA Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါ။ယူသန်အစီအစဉ်တစ်ခုလုံးကို Digital Line တွေကနေဖမ်းယူကြည့်ရှုနိုင်တဲ့အပြင်ကျမတို့ရဲ့ဒီအစီအစဉ်ပထမနာရီဘက်ကတော့ Radio Line တို့မီတာ25 30 40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ ကြည့်ရှုအားပေးကြတဲ့အတွက်အားလုံးကိုချပဲကျေးဇူးတင်ပါတယ်။အားလုံးပဲကျန်းမာပေးခဲ့ကြပါစေ။ Smart Kimchi ထွေးပါ။နောက်အစီအစဉ်တွေမှာပြန်ဆုံတွေ့ကြရအောင်ပါရှင်။